to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်မေလ9ရက်ပို့ထုံးနေ့ညဖက်9:30အထိအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ2532တိုကနေတည်းရဲ့ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်လင်းဦးပါဒီညနားဆင်မဲ့တရင်နေတယ်မှာတော့မြောက်ကိုရီးယားမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ဦးပြန်လည်လွတ်မြောက်လာပြီးနိုင်ဂျာဝန်ကြီးမက်ပွန်ပီယိုနဲ့အတူအမေရိကန်ကိုပြန်လာနေပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီနေ့ပဲဆန္ဒမဲတွေပြေးခဲ့ကြပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မတ်တငီထိုင်တဲ့သူကြီးညာပေးသွားမှာပါ
။ကောင်းပါပဲရှင်။ကချင်ပြည်နယ်ရင်းကစစ်ပွဲတွေကြောင့်ထွက်ပြေးတိမ်ရှောင်ရင်းပိတ်မိနေတဲ့ပြည်သူတွေကိုကယ်ထုတ်ရေးအစိုးရနဲ့မြန်မာတပ်မတော်တို့ပူးပေါင်းလှုံ့ဆော်နေတဲ့သတင်းတွေထွက်ပေါ်လာပါတယ်။
ဒီတစ်ချုံပြည်သူလူထုဒီကိုကေထုတ်တဲ့နေရာမှာကတော့အဲတတ်မတော်နဲ့ကတော့မထိုင်ဘူးလို့မလို့ဘူးလို့ကျွန်တော်အဲ့လိုပြောလို့တာပ
ါ KIA ပြောခွင့်ရသူဘုံမှုတော်ဘူးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့မုတ်တုံရသည်ကြောင့်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်စခန်းကရိုဟင်ဂျာတွေကိုရောဂါကူးစက်နိုင်ခြင်းရှိတဲ့အပေါ်စိုးရိမ်မှုတွေရှိလာနေတဲ့အကြောင်းကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံနဲ့အီရန်ကြားရယူခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်အောင်စုကနှုတ်ထွက်လိုက်တဲ့သတင်းနဲ့မလေးရှားနိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲသတင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ငီထိုက်တို့ကပြောပြပေးကြပါအောင်ရှင်။
မြောက်ကိုရီးယားမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ဦးပြန်လည်လွတ်မြောက်လာပြီးနိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုနဲ့အတူအမေရိကန်ကိုပြန်လာနေပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လွတ်မြောက်လာသူ၃ဦးရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေပုံရကြောင်းလဲ Twitter နဲ့ Internet လူမှုကွန်ရက်ကနေသမ္မတထရန့်ကဒီနေ့ပဲပြောလိုက်တာပါ။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ထိပ်သီးတွေ့ဆုံပွဲအတွက်ကြိုတင်ဆင်ဆီဖို့ဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုတွားရောက်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံအမေရိကန်တွေလွတ်မြောက်လာတာလည်းဖြစ်ပါတယ်။သမ္မတအင်ဂျီရောကဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အမေရိကန်၃ယောက်ကိုပြန်လွတ်ပေးလိုက်တဲ့အတွက်မြောက်ကိုရီးယားခေါင်းဆောင်ကိုကျေးဇူးတင်ကြောင်းနဲ့စစ်စီနာကောင်းကိုပြတ်တာတဲ့လူရဲ့အဖြစ်ရှုမြင်ကြောင်းပြောဆိုခဲ့တာပါ။ဖက်စီခံခဲ့ရတဲ့ကိုရီးယားနိုဝယ်ဘွားအမေရိကန်နိုင်ငံသား၃ဦးနဲ့ပျော်ရွှင်သိပ္ပံနဲ့နေပညာတက်သူမှစာတင်ချပို့ချပေးခဲ့ကြဘူးတဲ့တိုနီကင်နဲ့ကင်ဟန်ဆုံတို့ကိုတော့အစိုးရဆန့်ကျင်တဲ့လူရဲ့ဒီမှာပါဝင်ပတ်သက်မှုအစိုးရကိုဖြုတ်ချဖို့ကြိုးပမ်းမှုဆွဆွဲချက်တွေနဲ့ပြီးခဲ့တဲ့နေ့ထဲမှာပဲသိကြစီဖက်စီခံထားရတာပါ။နောက်တူဖြစ်တဲ့ကင်တုံချီကိုတော့2015အောက်တိုဘာလနဲ့နိုင်ငံရဲ့မြောက်ဖက်ရန်ဆွန်မြို့မှာဖမ်းဆီးခဲ့ပြီးတရှုံမှုနဲ့2016ခုနှစ်ကအလုတ်ချမ်းနဲ့ထောင်နှံစနစ်ပြည်ထောင်စီရင်ထားပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံပြီးတရင်ပတ်နိုင်ငံအကြံမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုထပ်မံတွားရောက်ခဲ့တာပါ။ပထမတစ်ရင်ခီးစဉ်ကတော့မြောက်ကိုရီးယားကောင်ဆောင်ရဲ့ရည်ရွယ်ချက်အမှန်ကိုသိနိုင်မှုရည်ရွယ်ပြီးအခုဒုတိယတစ်ခေါက်ကတော့ကောင်ဆောင်နှစ်ယောက်ထိပ်သီးတွေ့ဆုံမှုအောင်မြင်ဖို့အခြေခံမူပေါင်းတွေအခြေအနေတွေကိုဖန်တီးဖို့ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ကိုရီးယားကျွမ်းဆောင်မှာငင်းချင်းရရှိဖို့မြောက်ကိုရီးယားနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်ဘက်ကတန်ဖိုးတိုင်ချထားကြောင်းလည်းခီးစဉ်တွင်ပြောဆိုခဲ့ပါတယ်။
အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားလွန်ခဲ့တဲ့3နှစ်လောက်ကရရှိထားတဲ့နျူကလ িয়ার ဆန်ရသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပေမဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကတော့ဆက်လက်လိုက်နာဖို့ကတိပြုပြောဆိုလိုက်ကြပါတယ်။ပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းယက်လက်ဒရင်းကတော့သဘောတူညီချက်ပြည့်ပြည့်မသွားသေးတဲ့အကြောင်းဒီကနေ့ပဲပြောပါတယ်။ပြင်သစ်သမ္မတအီမနျူအယ်မာခရွန်နဲ့အီရန်သမ္မတဟာဆန်ရူဟာနီတို့နှစ်ဦးဒီကနေ့စကားပြောဖို့ရှိသလိုတနင်္လာနေ့ကျရင်ပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေအီရန်အရေးဆွေးနွေးဖို့ရှိကြောင်းလဲပြင်သစ်နိုင်ငံခြားရေးဝန်ကြီးက RTL အတန်းလွှင့်ဌာနကိုပြောခဲ့တာပါ။ရုရှားနဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေဟာလဲမော်စကိုမြို့တော်မှာမနေ့ပြန်အီရန်နဲ့ဆွေးနွေးဖို့အစီအစဉ်ထားပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်း2015အီရန်နျူကလ িয়ার သဘောတူညီချက်ကိုကာကွယ်စောင့်ရှောက်ဖို့ပြောဆိုခဲ့တယ်လို့သဘောတူညီချက်ကထရပ်ဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်အပေါ်စိတ်မကောင်းကြောင်းလည်းပြောဆိုပါတယ်။ဥရောပသမ္မဂ EU ရဲ့ပူရယ်ထုတ်ပြန်ချက်မှာတော့အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်ဖို့ရည်မှန်းထားတဲ့သဘောတူညီချက်ဟာအခုအချိန်မှာအလုပ်ဖြစ်နေပြီးတန်းခတ်မှုတွေဖယ်ရှားပေးထားတဲ့အတွက်ကုန်သွယ်ရေးနဲ့ဆက်ဆံရေးမှာအပေါင်းလက္ခဏာအကျိုးဆက်တွေရှိနေကြောင်းဖော်ပြပါတယ်။သမ္မတထရန့်ကတော့တစ်ဖက်သက်ဆန်ပြီးဘယ်တော့မှမရှိတဲ့စာချုပ်အဖြစ်အပြင်းထန်ဝေဖန်ပြီးမနေ့တုန်းကပဲနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။သဘောတူညီချက်အရဖေရှားပေးထားတဲ့အီရန်ပေါ်ပိတ်ဆို့တန်းခတ်မှုအလုံးကိုလည်းချက်ချင်းပြန်လည်ကျင့်သုံးမှာဖြစ်ကြောင်းအင်ဘျူရိုတန်တမန်ဆောင်ကနေသမ္မတကမနေ့တုန်းကတရားဝင်ကြေညာခဲ့ပါတယ်ရှင်။
အမေရိကန်ဘုတ်ထောက်လိုင်းအေဂျင်စီ CIA ထောက်လိုင်းဝန်ထမ်းဟောင်းလည်းဖြစ်ဒုတိယညွှန်ကြားရေးမှူးလည်းဖြစ်တဲ့ဂျီနာဟက်စပယ်ကိုအေဂျင်စီရဲ့အကြီးအကဲဖြစ်ဒီပြုခန့်ရေးထက်လွတ်တော်ထောက်လိုင်းကော်မတီမှာကြားနာစစ်ဆေးနေပါတယ်။ကြားနာစစ်ဆေးပွဲအတွင်းမှာတော့မျှော်လင့်ထားတဲ့အတိုင်း CIA ရဲ့ပြင်းထန်တဲ့စစ်ကြောရေးနည်းစနစ်တွေနဲ့ဖုံးကွယ်မှုတွေရှိနေတဲ့ကိစ္စတွေကိုမေးမြန်းခဲ့ကြတာပါ။ CIA ရဲ့ဒုတိယအကြီးအကဲကတော့ဥပဒေနဲ့အညီဖမ်းဆီးထားတဲ့သူတွေကိုပြုမှုဆက်ဆံမှုကိစ္စကိုထောက်ခံတဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်ထောက်လိုင်းအသံဝိုင်းမှာတော့ CIA ရဲ့စစ်ကြောနည်းတွေနဲ့ပတ်သက်လို့မေးခွန်းတွေဟာအရေးပါတယ်လို့ယူဆတဲ့သူများများဆက်ဆံမှုရှိပေမဲ့အမေရိကန်နိုင်ငံရဲ့လောကကပါတီဆွဲကျလွတ်တဲ့အခြေအနေတွေကြောင့်အစိုးရလုပ်ငန်းတိုင်းမှာရက်ကတ်နေတဲ့အချိန်မှာ CIA ရဲ့လုပ်ငန်းသဘောနဲ့ဆက်ဆောင်ရေးကိုဒီမေးခွန်းတွေနဲ့တူထိခိုက်မှာဆွေးနွေးမှုတွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့ CIA ရဲ့တာဝန်တွေကိုလျှော့ဝှက်ထမ်းဆောင်ရင်းမထင်မရှားနေခဲ့တဲ့အမျိုးသမီးတူဖြစ်ကနေကြားနာပွဲကြောင့်အများအာယုဆက်ခံရသူတယောက်လည်းဖြစ်လာနိုင်တဲ့လားလားလို့ရှိနေပါတယ်။ CIA မှာနှစ်ပေါင်း30ကျော်ကြာအမှုထမ်းခဲ့တဲ့ဒုတိယညွှန်ကြားရေးမှူးဟက်စပယ်ဟာဆုံးဖြတ်ချက်ခိုင်မာတည်ကြည်သူဖြစ်ထောက်လိုင်းလုပ်ငန်းတွေကိုဥဆောင်နေတဲ့ရှိမဲ့သူဖြစ်နေလေအကဲကတ်တွေနဲ့လုပ်ပေါ်ခိုင်ပတ်တချို့ကမှတ်ချက်ပေးပြောဆိုထားကြပါတယ်
။အာဖဂန်နိုင်ငံမျိုးတော်မှာဒီလာတဲ့ဒုတိယအကြိမ်ကြီးမားတဲ့ဘုံခွဲတိုက်ခိုက်မှုအဖြစ်ကာဘူးမြို့တော်အနောက်ပိုင်းနဲ့အလဲပိုင်းကနေရာတချို့မှာဒီကနေ့မွန်းလွဲပိုင်းကအသေးခံဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကအတည်ပြုပါတယ်။နေမြေ73လို့လူသိများတဲ့ရဲတပ်ဖွဲ့ဌာနချုပ်ရှေယာနေရာမှာစစ်သွေးကြောင်အများအပြားကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒုတိယတိုက်ခိုက်မှုကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့နိုင်ငံတကာကုမ္ပဏီရုံးတွေရှိရာရှာအီနော်လူကုန်တိုင်ရက်ကွက်မှာတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒန်နစ်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုနှစ်ခုစလုံးမှာစစ်သွေးကြောင်တွေဟာအနည်းနာကစအုံတွေမှာခိုးအောင်နေခဲ့ကြတဲ့အတွက်လုံခြုံရေးတိုက်ဖွဲ့တွေလိုက်လံရှင်းလင်းခဲ့ရတယ်လို့လည်းပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကတော့အနည်းနာအစအုံတွေမှာရှိနေသူတွေကိုဘေးလွယရွှေ့ပြောင်းပေးခဲ့ရပါတယ်။တိုက်ခိုက်မှုအတွင်းဒဏ်ရာရသူ6ဦးကိုအနည်းနာကစီးရုံတွေကိုပို့ဆောင်ပေးခဲ့ကြောင်းလည်းအာဖဂန်လူထုကျန်းမာရေးဌာနကပြောပါတယ်။ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်လို့နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီနေ့ပဲမဲပေးခဲ့ကြပြီးနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ Bison Nation ရဲ့ညွန်မောင်းဆိုးရအနေနဲ့ပုတ်ကတိကအနိုင်ရလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဝန်ကြီးချုပ် Nigel Razak ဟာ1982ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ပြီးတဲ့အသက်90နှစ်အရွယ်ဝန်ကြီးချုပ်ဟောင်းမာတီယာမိုဟာမက်ဦးဆောင်တဲ့အတိုက်ခံညွန်မောင်းဖွဲ့ရဲ့စင်ကော်မှုနဲ့လည်းအပြင်းထန်ရင်ဆိုင်နေရတာပါ။ဝန်ကြီးချုပ်ဟာသူကြီးကြပ်ရတဲ့နိုင်ငံပိုင်းယင်းနှိမ့်နယ်မှုပိုင်ရဲ့ဗန္ဒာရေးရှုပ်တော်ပုံတွေလူကြိုက်နေတဲ့အယောင်ကိုစီချက်မှုဥပဒေသေးချောင်းချေးလက်နေစင်းစားတွေထိခိုက်ခဲ့ရတဲ့အခြေအနေတွေကြောင့်နိုင်ငံရေးအရာလဲအထိနာနေပါတယ်။ဝန်ကြီးချုပ်ဟောင်းမာတီယာကတော့ဝန်ကြီးချုပ်နာချင်းနဲ့ရှင်ပြိုင်မှုသူ့လက်ထက်မှာဒုတိယဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ပူပြီးလင်းလူချင်းဆက်ဆံမှုနဲ့ထောင်ချနေတဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ဦးဆောင်တဲ့နိုင်ငံရေးအင်အားစုတွေနဲ့လည်းပူးပေါင်းနေတာပါ။မလေးရှားနိုင်ငံမှာလွတ်လပ်ရေးရခဲ့ပြီးနောက်1958ခုနှစ်ကစလို့အုပ်ချုပ်လာခဲ့တဲ့အနာရဘရစ်နက်ရှင်နယ်အနေနဲ့ရွေးကောက်ပွဲမှာဒုတိယအချိန်ဖြစ်ထောက်ခံမဲတွေဆုံးရှုံးနိုင်တဲ့အလားအလာတွေရှိနေပေမဲ့အစိုးရကရွေးကောက်ပွဲစနစ်ကိုပြင်ဆင်ထားတဲ့အတွက်လွတ်တော်မှာအများစုဖြစ်အနိုင်ရနိုင်တဲ့အခြေအနေတွေလည်းရှိနေစေဖြစ်ပါတယ်။ဒီနေ့မဲပေးတဲ့နေ့မှာပဲလက်ကင်ဖုန်းတွေထဲမှာဘယ်သူမှမသိရတဲ့ပြပကနေခေါ်ဆောင်မှုတွေဇက်တိုက်ဆိုသလိုဝင်လာတဲ့အတွက်စီယုံအဖွဲ့တွေနဲ့ဆက်သွယ်လို့မရတဲ့အခြေအနေတွေကြုံရရကြောင်းလဲနှစ်ဖက်စလုံးကဆွဆွဲချက်တွေထွက်ပေါ်ခဲ့ပါတယ်။ရွေးကောက်ပွဲမဲရလာတဲ့ကိုတော့ဒီနေ့နောက်ပိုင်းစတင်ချင်းချနိုင်မယ်လို့မျှော်လင့်ရပြီးမနေ့ပံချာသာပဲနေမယ်နှစ်ပိုင်းထိဆက်လက်ကြီးညာသွားလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်
။ဩစတြေးလျနိုင်ငံမှာနှစ်နိုင်ငံသားခံယူထားသူတွေလွတ်တော်တာဝန်ထမ်းဆောင်ခွင့်ကိုတားမြစ်တဲ့တက်တန်118နှစ်ရှိအခြေခံဥပဒေပြဋ္ဌာန်းချက်အရလွတ်တော်အမတ်5ဦးတို့နှုတ်ထွက်ကြရမှာဖြစ်ပါတယ်။လေဘာပါတီကအထက်လွတ်တော်အမတ် KT Galeha ကအနေနဲ့2016ခုနှစ်မှာရွေးကောက်ခံရပြီးတဲ့နောက်ဗြိတိန်နိုင်ငံသားအဖြစ်ကနေမစွန့်လွတ်ထားတဲ့အတွက်လွတ်တော်အမတ်အဖြစ်အရေးချင်းမပြည့်မီကြောင်းတရားရုံးချုပ်ကဒီကနေ့ပုတ်ထူးနေ့မှာဆုံးဖြတ်ပါတယ်။ဒါအပြင်လေဘာပါတီကအောက်လွတ်တော်အမတ်3ဦး၊တတိပုဂ္ဂလလွတ်တော်အမတ်2ဦးတို့ပါဝင်တဲ့အောက်လွတ်တော်အမတ်4ဦး တို့လည်းအလားတူကိစ္စကြောင့်ပဲလွှတ်တော်အမတ်အဖြစ်ကနေနှုတ်ထွက်ဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။အခုလိုလွှတ်တော်အမတ်တွေနှုတ်ထွက်ရတာကြောင့်အထူးရွေးကောက်ပွဲတရက်ကိုကျင်းပချရမှာပါ။အထူးရွေးကောက်ပွဲကတော့အောက်လွှတ်တော်မှအများစုနေရာရထားတဲ့လက်ရှိဝန်ကြီးချုပ်မာကွန်တန်ဘူးရဲ့အာနာယလစ်ဘရယ်နက်ရှင်နယ်ညွန်ပေါင်းအဖွဲ့အတွက်အမတ်တနေရာပို့ပြီးတော့ရသွားစေနိုင်ပါတယ်။အထက်လွှတ်တော်အမတ်ဂလကာရဲ့နေရာမှာတော့လေဘာပါတီကကိုယ်စားလှယ်တဦးနဲ့တိုက်ရိုက်အစားထိုးမှာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့စုကအစ်မြင့်လူညွန့်ရေးစီမံနေတဲ့အချင်းထောက်တစ်ခုမှာထောင်စုပမှုဖြစ်ရာကရက်တပ်ဖွဲ့ဝင်9ဦးသေဆုံးပြီးတဦးလည်းတစားကန်ဖြစ်ဖမ်းဆီးခံခဲ့ရပါတယ်။အဒီကယုံတွင်အချင်းသားတဦးလည်းသေဆုံးခဲ့တာပါ။မိသားစုဝင်တွေပြည်ပို့တဲ့စားတောက်တွေကိုစစ်ဆေးရမှာအချင်းသားတွေမချင်းမနဲ့ဒေါသထွက်ရာကဒီပုတ်မြို့မှာရှိတဲ့မိုဘိုင်းရက်တပ်ဖွဲ့ဌာနချုပ်မှာထောင်စုပမှုဖြစ်ခဲ့တဲ့အကြောင်းအင်ဒိုနီးရှားအမျိုးသားရက်တပ်ဖွဲ့ပြောခွင့်ရမိုဟာမက်အယ်ပါကပြောပါတယ်။ထောင်စုပမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS သွေးကြွအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပေမဲ့ပြောဆိုချက်ကမမှန်ကြောင်းရက်တပ်ဖွဲ့ပြောခွင့်ရသူကငြင်းဆန်ခဲ့ပါတယ်။စုပမှုဖြစ်တဲ့ရက်ဌာနချုပ်နဲ့အနီးအနားကရက်စကန်တွေကိုတက်ခတ်ဖို့ကြံစည်နေတယ်လို့တန်ကြန်ရှိသူစစ်သွေးကြွသုံးဦးတော့မကြသေးရင်ငါပဲရက်တပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။
မြန်မာနိုင်ငံကိုမနစ်အင်ကာနေကဆက်ရောက်ခဲ့တဲ့အင်္ဂလိပ်ဘောလုံးကလပ်အသင်း Leeds United အသင်းကဒီကနေ့မှာတော့မြန်မာ National League လက်ရွေးစင်အသင်းနဲ့ချစ်ကြည်ရေးပွဲကစားခဲ့ပါတယ်။ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားနေတယ်လို့ဆွတ်ဆွဲခံနေရတဲ့မြန်မာနိုင်ငံကို Leeds United တွားရောက်ခဲ့တဲ့အပေါ်မကျေနပ်မှုတွေလည်းရှိနေတာပါ။သူ့ရဲ့မြန်မာခီးစဉ်အပေါ်ဗြိတိန်လွှတ်တော်အမတ်တွေအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International တို့ကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။စစ်တပ်ရဲ့လက်ချက်နဲ့ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ပဲထွက်ပြေးရတဲ့နိုင်ငံကို Leeds United အနေနဲ့မသွားသင့်ဘူးလို့ဝေဖန်နေကြတာဖြစ်ပါတယ
်။ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်တော့ပါမယ်။ကချင်ဒေသစစ်ပွဲတွေကြောင်းပေးလို့ရတဲ့တင်းရှောင်းနေရတဲ့ဒေသခံပြည်သူတွေကိုကက်ထုတ်ရေးလုပ်ငန်းမှာမြန်မာတပ်မတော်ကပါဝင်လာမယ်ဆိုရင်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဒီကနေ့ပြောဆိုလိုက်ပါတယ်။တကြော့ပြန်ဖြစ်လာတဲ့လီဒိုလမ်းမကြီး၊တနိုင်း၊ကာမိုင်း၊အင်ဂျန်ရန်ဒေသတွေကစစ်ပွဲတွေကြောင်းထွက်ပြေးတင်းရှောင်းရင်းပိတ်မိနေတဲ့ပြည်သူတွေကိုကက်ထုတ်ရေးအတွက်အစိုးရနဲ့မြန်မာတပ်မတော်တို့ပူးပေါင်းလှုပ်ဆောင်နေတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ကံအဖက်ကအခုလိုသတိပေးပြောဆိုလိုက်တာပါဒီရက်ပိုင်းအတွင်းကချင်ပြည်နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကုညာဝင်းအောင်ကမင်းမြတ်ရမှာကံအတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ပုံမူကြီးနော်ဘူးကအခုလိုစပြောပါတယ
်ခုလိုလိုဒီနောက်ဆုံးကတော့တိုက်ပွဲကပြင်းထန်တဲ့တိုက်ပွဲတွေကတော့မရှိဘူးဒါပေမဲ့မနေ့တနေ့ဆက်ပြီးတော့တပ်တော်ဘက်ကသိကြီးအားဒီတော်တော်များများပြန်ထုလာတယ်နော်တနိုင်းဘက်မှာလေတုံတိုင်းဘက်မှာလက်သိကြီးအားဒီပြန်ဖြစ်တယ်now the indanya myo ne bo indanya myo ne bo ke ye atat ji le ni me pe ma le si ya di de ni le pyan chi la de now bi ro di si phwin myo ne bo e pe ma le si yin a de ro pyan chi la de so ro tai pwe ko ro pyan chi la nai de anin tha chi par de pyan ni ma a tin tan la nai de anin tha chi par de
okay kya ho pi ke ne ye pai nga kachin sit shaung pi du de ko ke thau nai mo twet ဒီတောင်စုအစိုးရနဲ့မြမတက်မတော်တို့ပူးပေါင်းစီစဉ်ခဲ့တယ်ဆိုပြီးတော့အစိုးရတာဝန်ရှိသူတွေဘက်ကပြောပါတယ်ဒီလိုမျိုးစစ်ဆောင်ဒေသခံတွေကေဇယ်ရေးမှာမြမတက်မတော်ကဝင်ရောက်လုတ်ကင်နေတာကပြဿနာရှိတယ်လို့ KIA ဘက်ကလည်းပြောနေတန်ကြားရပါတယ်ဘလို့သဘောမျိုးပါလဲဘုံကြီ
းဟုတ်ကဲ့ပါဒီစစ်ဆောင်ပြည်သူလူထုတွေကိုကေထုတ်တဲ့နေရာမှာတက်မတော်ဒီပါလာလို့ရှိရင်တော့တိုက်ပွဲကတော့ဖြစ်သားနိုင်ပါတယ်ဒါတော့နောက်ပြီးတော့တပ်မတော်ရဲ့ဒီပစ္စည်းတွေဒီလက်နက်ခရယံတွေတည်ဆောင်လာလို့ရှိရင်တော့ဒါကဒီတိုက်ပွဲတွေဖြစ်လာနိုင်ပါတယ်ဒီစစ်ချုပ်ပြည်သူလူထုတွေကိုကေထုတ်တဲ့နေရာမှာကတော့တပ်မတော်နဲ့ကတော့မဆိုင်ဘူးလို့မလိုဘူးလို့ကျွန်တော်အဲ့လိုပြောလို့ဒါပါဥပမာ KCG ရဲ့အဖွဲ့တွေပေါ့နော် KCG ရဲ့အဖွဲ့တွေဘာရာရဲ့အတင်းနဲ့အဖွဲ့တွေကိုငြိမ်းရတဲ့နဖွဲ့သူရဲ့စာဝန်ဖြစ်ပါလေလို့ကျွန်တော်အဲ့လိုပြောလို့တာပါအဲ့ကနဲ့တပ်မတော်နဲ့ပြန်ပါလာလို့ရှိရင်တော့အဲ့ဒါမတော်တဆထိတွေ့ရင်ဆိုင်တိုက်ပွဲတွေလည်းဖြစ်လာမယ်လို့ရှိပါလေ
ဟုတ်ကဲ့အဲ့တော့ဒီနေ့ကျွန်တော်တို့ကြားရတဲ့သတင်းလေးအရဆိုရင်ကချင်စစ်ရှောင်းဒေသခံယာကနန်းလောက်ကိုပေါ့လေဟိုလုံခြုံတဲ့နေရာတွေကိုထပ်ပြီးပြောင်းရွှေ့တယ်လို့ကြားရပါတယ်အော်ဒါပေမဲ့သူတို့ထွက်ပြေးသွားတော့ကထောင်ကနန်းဆိုတော့စစ်ဆောင်ပြည်သူတွေကတောတွေတောင်တွေတမ်းမှာစက်ပုံးနေရာတုံးပဲလားဘယ်လိုသိထားရပါလဲခင်ဗျ
Okay, ba. Shi ba da. Uma o ta ma kha ni ong ma pe ka ti chong pi do lo tho di ti chu wa ro di mi chi na pe ko thwe la da. Da mae a chan de ba de to ma tong ma le chan de ba de. Naw pi ro di yin chang nyam myu ne pe ka pi do lo tho di le to ma tong ma a chan de ba de. Tu ru ye yu a di ko ro sut no pi ma to ma tong ma di ve pi nya ne ya sha pi ma ကိုကောင်းနေတဲ့ပြည်သူလူထုတွေရှိသေးပါတယ်ဟုတ်ကဲ့ဘုရားတို့ကအရင်ကတော့2000လောက်ရှိတယ်အဲ့ဒီထဲကအခုဒီမြို့ပေါ်မှာပြောင်းပြောင်းသားတော့တရားကျော်ပဲရောက်တယ်ဆိုတဲ့သတင်းတွေရရှိလို့လေကျန်တဲ့ဒီတထောင်နည်းနည်းကျော်လောက်တော့ကျန်သေးတယ်လို့ကျွန်တော်ခန့်မှန်းပါတယ်အောင်လို့ပဲကဒီတနိုင်းပဲကအောင်လို့ပဲကတော့တထောင်နည်းနည်းကျော်လောက်ရှိမယ်လို့ကျွန်တော်ထင်ပါတယ်ဒါကတော့တိကျတဲ့ဇင်းပြားရတော့
ကျွန်တော်အဲ့ဒါတော့ရှိမယ်လို့ကျွန်တော်ခန့်မှန်းပါပဲ။ဒါကျွန်တော်ခန့်မှန်းတော့ပါ။ဟုတ်ကဲ့ဟုတ်ကဲ့။ကိုညာဝေအောင်တင်ပြသွားတာပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာဒီနီကလာရနဲ့အတူရူဟင်ဂျာဒုက္ခသည်တွေမှာရောဂါပယကူးစက်နိုင်ခြင်းနဲ့တဘာဝဘေးဒဏ်ခံရနိုင်ခြေပိုပြီးတော့များလာကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာဒီနီကလာရနဲ့အတူရူဟင်ဂျာဒုက္ခသည်စခန်းတွေကဘေးတင်လွယ်တဲ့မိသားစုတွေကိုရွှေ့ပြောင်းပရေးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းကကြိုးပမ်းနေပါတယ်။အခြေအနေအသေးစိတ်ကိုတော့မသိနေထိုက်ကစူးစီးတင်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာဒီနီကလာရနဲ့အတူတိုင်းနယ်ချီတဲ့ရူဟင်ဂျာတွေရဲ့ဒုက္ခသည်စခန်းတွေမှာမိုးရံလ
ဝဘေးဒဏ်ခံရနိုင်ခြင်းအလွန်များနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကမနေ့အင်္ဂါနေ့မှာသတိပေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူး Richard Brennan ကအခုလိုပြောပါတယ်။
There are still many risks to the health and well-being of the Rohingya refugees in Bangladesh.
Bangladesh ကရိုဟင်ဂျာဒုက္ခသည်တွေကျန်းမာပျော်ရွှင်နေနိုင်ရေးနဲ့ကျန်းမာရေးအတွက်အန္တရာယ်ရှိနေပါတယ်။ကျန်းမာရေးနဲ့မညီညွတ်တဲ့စခန်းတွေကလူတွေတိတ်ပြည့်နေတဲ့တဲအိမ်တွေမှာအများစုနေနေကြရဆဲဖြစ်ပါတယ်။နောက်မုတ်တုံရာသီစိုက်ကလုန်းရာသီနိကလာရာနဲ့အတူရေကြီးမြေပြိုမဲ့အန္တရာယ်ကိုလည်းစိုးရိမ်ရပါတယ
်။ရွှေပြောင်းအခြေချသူများဆိုင်ရာကုလအဖွဲ့အစည်းIOM ရဲ့ပြန်ချရေးအရာရှိဂျိုးမီလ်မင်ကတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဘေးဒဏ်သင့်ခံရလွယ်တဲ့လူတွေကိုပြောင်းရွှေ့ပေးနိုင်ဖို့စီစဉ်ဆောင်ရွက်နေတယ်လို့ပြောပါတယ
် Across the settlements around 200,000 people have been identified as being at high risk of floods and landslides when Bangladesh's notorious
ဒါမဲ့သတင်းပတ်တွေမှာကြားရတော့မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုးရွားလှတဲ့ဆိုင်ကလုန်းရာသီနဲ့မုန်တိုင်းရာသီကလာတော့မဲ့အချိန်မှာဒုက္ခသည်စခန်းတွေမှာနေကြသူတွေကလူပေါင်း2သိန်းလောက်ဟာရေကြီးမြေပြိုမှုတန်ခံရမဲ့အန္တရာယ်အကြီးအကျယ်ရှိနေပါတယ်။မြေပြိုမဲ့အန္တရာယ်အကြီးအကျယ်ရှိနေတဲ့လူပေါင်း 24,000 လောက်ကိုအရင်ဆုံးပြောင်းရွှေ့ပေးနိုင်ရေးဦးစားပေးလှုပ်ဆောင်နေပါတယ်။နေရာရွှေ့ပြောင်းပေးနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကဧက900လောက်ရှိတဲ့မြေနေရာကိုမကြာခင်ကပဲချထားပေးတာပါ။ဒါပေမဲ့လည်းကုန်းမြင့်ဖြစ်တာကြောင့်ဒီဒေသကလည်းမုတ်တုံရာသီမဟုတ်မှပဲဘေးကင်းကင်းသုံးနိုင်မှာပါ။အဲ့ဒီနေရာကလည်းဒုက္ခသည်တွေအခြေမချခင်အချိန်ကလေးကတစ်တောတွေပြုံတီးပြီးရေတိုက်စားထားတာကြောင့်မြေပြိုကျဖို့လွယ်တဲ့အနေအထားမှာရှိနေပါတယ
်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတာဝန်ရှိသူတူဖြစ်တဲ့ Richard Brennan ကတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရိုဟင်ဂျာတွေကိုရောဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းကိုပါကူညီဖို့တိုက်တွန်းသွားပါတယ်။
So I do believe the international community has a collective responsibility not only to
နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဘာအမှားအယွင်းမှမလုပ်ဘဲဒုက္ခကြုံနေရတဲ့လူတွေကိုထောက်ပံ့ပေးဖို့တင်မဟုတ်ဘဲဒီလူတွေကိုရဲရဲရော်ရော်ကူညီထောက်ပံ့ပေးကြတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းအဝိုင်းကိုလည်းထောက်ပံ့ပေးဖို့တာဝန်ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံရတဲ့ရိုဟင်ဂျာ9သိန်းလောက်ဌာနေပြန်ရေးမှမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူထားပေမဲ့လက်တွေ့အလုံးမဖြစ်တဲ့အနေအထားပါပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာစတင်ဖို့မှန်းခဲ့ကြတဲ့ဌာနေပြန်ရေးလုပ်ငန်းစဉ်ကအခုအချိန်ထိမစနိုင်သေးပါဘူးမြန်မာအစိုးရဘက်ကတော့နှစ်နိုင်ငံနေကြားမြင့်မှာတင်းရှောင်နေသူ၅ဦးဌာနေပြန်လာတာကြောင့်ပြန်လည်နေရာချထားရေးဆောင်ရွက်ပေးခဲ့ကြောင်းသတင်းထုတ်ခဲ့ပြီးမဲ့ ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြသူတွေမဟုတ်ဘူးလို့ပြောဆိုထားပါတယ်ရှင်
။မတင်ငေးထိုင်တင်ပြသွားတာပါ။တောတာရှင်များရှင်။မေလ23ရက်နေ့ဟာအမေများနေ့ဖြစ်ပါတယ်။အမေများနေ့မှာအမေအတွက်သချင်တောင်းချင်တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုဖြစ်စေ VOA ရဲ့ Facebook ကနေဖြစ်စေရေးသားတောင်းဆိုနိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။အီရန်နျူကလ িয়ার အရေးသဘောတူညီချက်ဟာအတိတ်ပဲမရှိဘူးစိတ်ပြတ်ဖို့ကောင်းတဲ့အဆိုအဝါဆုံးသဘောတူညီချက်ဖြစ်တယ်လို့သမ္မတဒိုနယ်ထရမ်ကနှစ်နက်ချီပြောဆိုခဲ့ပြီးတဲ့နောက်မှာတော့မနေ့အင်္ဂါနေ့မှာဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ပါတယ်သမ္မတထရမ်ရဲ့ဆုံးဖြတ်ချက်ဟာ2015ခုနှစ်ကအမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံနဲ့အီရန်ကြားရယူခဲ့တဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုအကြီးအကျယ်ထိခိုက်စေတဲ့ထိုးနှက်မှုဖြစ်ပါတယ်အခုလိုအမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်တခြားသူတွေနဲ့အီရန်ကြားသဘောတူညီချက်ကရောဆက်ရှိနေဦးမှာလားဒါမှမဟုတ်ပြတ်တုံးသွားမှာလားမိခွန်းထုတ်စရာဖြစ်လာပါတယ် VOA သတင်းထောက် Bill Gallio ပေးပို့တဲ့သတင်းလွှာကိုကြောင်အောင်ကတင်ပြထားပါတယ်ရှင
်အမအရင်းကြီးတစ်ခုဖြစ်တယ်လို့ပြောဆိုထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ်ကကြေညာခဲ့ပါတယ
် The Iran deal
အီရန်နျူကလ িয়ার အရေးသဘောတူညီချက်ဟာအပြစ်အနာစာလေးနဲ့ပါတကယ်လို့ဒီတိုင်းဆက်သွားမယ်ဆိုရင်ဘာဆက်ဖြစ်လာမလဲဆိုတာကိုအသေးချာသိနေပါလေဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေနှုတ်ထွက်တယ်ဆိုတာကိုဒီကနေ့ကြေညာလိုက်ပါတယ
်2015ခုနှစ်ကချုပ်ဆိုတဲ့သဘောတူညီချက်မှာပါဝင်တဲ့ပိတ်ဆို့တန်ခတ်မှုဖယ်ရှားထားတာကိုလည်းပြန်လည်ရုပ်သိမ်းလိုက်ပါတယ
် Today's action sends a critical
ဒီကနေ့အခုလိုကြေညာလိုက်တာဟာအမေရိကန်အနေနဲ့အပြောကြီးသက်သက်မဟုတ်ပဲပြေးရတဲ့ဂရီအတိုင်းတီအောင်လုပ်တယ်ဆိုတဲ့သတင်းစကားကိုပါလိုက်တာပါ။အ
ီရန်သမ္မတဟက်ဆန်ရူဟာနီကတော့ချုပ်ဆိုခဲ့တဲ့သဘောတူညီချက်ဒီအတိုင်းသူ့အနေနဲ့ဆက်လိုက်နာသွားမှာဖြစ်ပေမဲ့ရွှေရင်းအဖြေရှာမှုမအောင်မြင်ဘူးဆိုရင်တော့ယူရေနီယံပြန်ထုတ်လုပ်သွားမယ်လို့ဆိုပါရယ်။
မန်ဘီဆော့စမန်အေနာဂျီ
လို့အမယ်ဆိုရင်အလုပ်တွေပြန်စနိုင်ဖို့အီရန်အနုမြူဆိုင်အေဂျင်စီကိုအမိန့်ပေးထားပေးပါပြီ။ဘလို့ကြံ့ကြံ့မှုမျိုးမှမရှိစေပဲလုပ်ငန်းတွေပြန်စနိုင်အောင်ပ
ါအမေရိကန်ရဲ့ယင်းဒီတဲ့မဟာမိတ်တွေအနေနဲ့သဘောတူညီချက်ကနေအမေရိကန်မထွက်ခွာရေးနောက်ဆုံးအချိန်ထိကြိုးပမ်းခဲ့ပါတယ်ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ဟာဆိုရင်လဲထရမ့်ရဲ့အကြိုက်နှစ်သက်ဆုံးသတင်းဌာနကတင်ဆက်တဲ့ Fox and Friends အစီအစဉ်မှာလဲသူ့ရဲ့သဘောထားကိုပြောကြားခဲ့ပါတယ
် But you got to do that
ရှင်တွေတစ်ခုလုံးကိုထည့်မစင်စားပဲနဲ့ကုလူချင်းနဲ့အပိုင်းလောက်ကိုပဲစဉ်းစားလို့တော့မရပါဘူးတကယ်လို့ဒီလိုသာလုပ်မယ်ဆိုရင်တော့နောက်ထပ်ဘာဖြစ်မလဲဆိုတော့ပြောကြည့်ပါဦး
အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုအီရန်၊အမေရိကန်၊ဗြိတိန်၊ပြင်သစ်၊တရုတ်၊ရုရှားနဲ့ဂျာမနီတို့2015ခုနှစ်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်မှာပါဝင်တဲ့ဆယ်နှစ်ကြာပြီးနောက်အီရန်အနေနဲ့နျူကလ িয়ার နဲ့ပတ်သက်တဲ့လုပ်ငန်းတွေပြန်စတင်နိုင်မယ်ဆိုတဲ့အချက်ကိုထရမ့်ကဗဟင်မကျဖြစ်နေတာပါ။ဒါ့အပြင်အီရန်အနေနဲ့အကြမ်းဖက်အုပ်စုတွေကိုပံ့ပိုးပေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဲစာချုပ်ထဲမှာထည့်သွင်းပြောကြားထားတာမရှိသလိုပယ်ရင်းတဲ့မစ်ဆိုင်းတို့အစီအစဉ်နဲ့ပတ်သက်ပြီးတော့လဲကန့်သက်ထားတာမရှိဘူးလို့ဆိုပါရယ်။ Republican Intelligence Dot Matt John Kennedy က
We just can't let the political leadership
အရာတိုလာလုံနေသလိုမျိုးအရေးကြီးတဲ့ရှေ့လေပိုင်းနိုင်ငံတစ်ခုခုကနိုင်ငံရေးကောင်းဆောင်တွေလိုက်လုတာခွင့်ပြုလို့မရပါဘူး။ဒါမှားယွင်းပြီးစောင့်စည်းမှုမရှိတဲ့လူရဲဖြစ်တယ်လို့ Iran လူထုနဲ့ကဘာကြီးအတွက်လည်းမကောင်းပါဘူး။သူ့ကိုရပ်ဖို့ပြောပြီးမဲ့တတမန်ကြီးလီလန်းတွေကအလုံးမဖြစ်ပါဘူး။ဆိုတော့တစ်ခါတလေမှလုံစရာရှိရာတွေကိုလုပ်ရပါမယ်
။ American ကနှုတ်ထွက်လိုက်အကြောင်းဒီသဘောတူညီချက်တရှိခံမှာမဟုတ်ဘူးလို့အခက်ခတ်တွေကသုံးသပ်ပါတယ် Brookings Institution က Robert Inhong က
This may not result
ချီနီရီချက်ချင်းတော့ပြိုဆင်းသွားခြင်းမှာတော့မှာပါတွားခြင်းမှာလည်းတွားလိမ့်မယ်ဆိုပေမဲ့အီရန်နေနဲ့ဒီသဘောတူညီချက်ကနေစွန့်ခွာဖို့ဘက်စီတော့ဥတည်တော့မှာပါအ
ခုလိုအခြေအနေဟာအီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုစီအရင်ကထက်ပိုနှီးစပ်သွားစေလိမ့်မယ်လို့တချို့အခက်ခတ်တွေကထောက်ပြပါတယ် Defense Priorities အဖွဲ့က Ben Friedman က
You know when you sign an agreement and
သဘောတူညီချက်လက်မှတ်ရေးထိုးပြီးနှစ်နှစ်အကြာမှာဆိုရအပြောင်းလဲဖြစ်တယ်။နောက်တက်လာတဲ့အဆိုရကဒီသဘောတူညီချက်ကနေထွက်တယ်။ဆိုတော့အီရန်နဲ့အလားတူနိုင်ငံမျိုးဖြစ်ပြီးကိုယ်နဲ့အတူသဘောတူညီချက်ရယူမယ်။မြောက်ကိုရီးယားလိုနိုင်ငံမျိုးနဲ့ပတ်သက်ပြီးတော့လဲနှစ်ခါပြန်စဉ်းစားဖို့လိုပါမယ်။
သဘောတူညီချက်တင်တဲ့ပတ်သက်ပြီးအီရန်နဲ့ညီနိုင်ဆွေးနွေးဖို့ဆန္ဒရှိကြောင်းလည်းထရမ့်ကပြောပါရယ်။ဒါပေမဲ့လည်းရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်နဲ့ပစိဖိတ်ရောင်းဝန်းဒေသသဘောတူညီချက်ကနေနှုတ်ထက်ပြီးနောက်ပိုင်းမှာလည်းအခုလိုပြောကြားခဲ့ပြီးအောင်မြင်မြင်နဲ့ပြန်လည်ဆွေးနွေးညီနိုင်နိုင်ခဲ့တာမျိုးတော့မတွေ့ရပါဘူးခင်ဗျာ
။ကိုအောင်တင်ပြသွားတာပါရှင်။ခုတော့မလေးရှားရွေးကောက်ပွဲသတင်းပဲဆက်ရအောင်ပါ။မလေးရှားနိုင်ငံမှာလက်ရှိအာဏာရညွန့်ပေါင်းအစိုးရအုပ်ချုပ်လာတာအခုဆိုရင်နှစ်ပေါင်း60ကျော်လာခဲ့ပြီးဝန်ကြီးချုပ်ရဲ့အကျဉ်းပြတ်ချစာမှုတွေကြည်ကြဲပြန့်ပြန့်ဖြစ်နေတဲ့ကြားကပဲဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအပြီးမှာလည်းဒီအတိုင်းပဲဆက်ရှိနေဦးမယ်လို့အများကမျှော်လင့်ထားပါတယ် မျောလင့်မထားတဲ့မဟာမိတ်တိဆောက်မှုတွေကလည်းမဲမတမာမှုတွေအဆုံးထူးခြားတဲ့ဖြစ်စဉ်တွေနဲ့ပြည့်နေတဲ့ဒီရွေးကောက်ပွဲမှာဝင်းညစ်ချုပ်နာဂျစ်ဘရာဇက်ရဲ့အသားစီးရနိုင်မှုဟာလည်းတဖြည်းဖြည်းလျော့နယ်လာနေပါတယ်။ဒီအကြောင်းမလေးရှားနိုင်ငံမျိုးတော်ကွာလာလမ်ပူးကလည်း VOA သတင်းထောက် David Boyles သတင်းပေးပို့ထားတာကိုကုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
တော်ရှင်တို့အခုကြားကြရတာကတော့တစ်ဖက်နဲ့တစ်ဖက်ရန်ဆောင်မှုတွေနဲ့ပြည်နေတဲ့မလေးရှားရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေအတွင်းမှာအတိုက်ခံပါတီရဲ့မဲဆွဲစည်းရုံးရေးခန္ဓာတစ်ခုကိုလက်ရှိအာဏာရပါတီဝင်တွေကဝင်ရောက်လောင်ပြောင်ခဲ့ကြတဲ့အသံတွေပါ။အသက်60နှစ်အရွယ်ရှိပြီဖြစ်ပြီးလက်ရှိအာဏာရသူ့ရဲ့ပါတီဟောင်းကိုဖျောက်ချဖို့ကြိုးစားနေသူဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာမူဟာမက်ရဲ့သမီးဖြစ်သူမရီနာမဟာတီယာဟာဆွဲဆောင်မှုအပြည့်နဲ့မဲဆွဲစည်းရုံးနိုင်သူတဦးဖြစ်ပါတယ်။ရွေးကောက်ပွဲအတွက်မဲပေးချိန်နီးမှမဲဆန္ဒနယ်မြေတတ်မှတ်မှုတွေကိုပြောင်းလဲလှုပ်ဆောင်တာအပါအဝင်ဘာရီဆန်နေရှင်နယ်ပါတီဦးဆောင်တဲ့ဥမနိုညွန်ပေါင်းအဖွဲ့ကမယိုးသားတဲ့နီးတွေကိုအသုံးပြုနေတာတွေဟာတံပြန်အကျိုးသက်ရောက်မှုဖြစ်စေလိမ့်မယ်လို့မာရီနာကပြောပါတယ
်။ I think Barisan National has just made a whole series of mistakes. The redelineation
Barisan National Party အနေနဲ့အမှားတွေအများကြီးလုပ်ခဲ့တယ်လို့ကျွန်မထင်ပါတယ်။မဲဆန္ဒနယ်မြေပြန်လည်တတ်မှတ်မှုနဲ့လိန်ညာတဲ့သတင်းတွေကိုစန့်ကျင်တဲ့ဥပဒေအပေါ်လူအများကဒေါသထွက်နေကြသလိုတခါမှမကြုံဘူးတဲ့မဲပေးမဲ့ရက်ကိုဗုဒ္ဓဦးနေကမှကြီးညာလိုက်ပြန်တော့ပြည်သူတွေကြားတကယ့်ကိုအမျက်ထွက်ခုံကြပါတယ်အဲ့ဒီလိုဒေါသထွက်ယုံနေမကဘဲမဲဆန္ဒရှင်တွေအနေနဲ့သူတို့ကိုမလေးမစားဆက်ဆံတယ်လို့ခံစားသွားကြရပါတယ်အစိုးရကသူတို့အပေါ်အဲ့ဒီလိုပုံစံနဲ့မလေးမစားလောက်တာကိုမလေးပြည်သူတွေကမနှစ်သက်ပါဘူ
းပါကတန်ဟာရပန်ညွန်ပေါင်းအဖွဲ့ကဖြုတ်ချဖို့ကြိုးစားနေကြတဲ့ဝန်ကြီးချုပ်နာဂျစ်ရာဇက်ကတော့ရုပ်တံရေဒီယိုနဲ့အွန်လိုင်းနေအပါအဝင်နေရာကမှာသူ့ရဲ့ရွေးကောက်ပွဲကြေညာတွေကိုကြားမြင်နေရပြီးရှင်ပြိုင်မှုတွေကိုကြောက်ရွံ့နောက်ဆုတ်သွားတတ်သူမဟုတ်ပါဘူးဝန်ကြီးချုပ်ဟာကမ္ဘာမှာအကြီးဆုံးအကျင့်ပြည့်ခြားဆမှုတစ်ခုဖြစ်တဲ့အစိုးရဗန်နံဝင်နဲ့တည်ထောင်ထားတဲ့ 1MDB လုပ်ငန်းကဒေါ်လာတန်းထောင်ချီအဂတိလိုက်စားမှုကျွလွန်ခဲ့တယ်လို့စွပ်စွဲခံထားရသူပါဝန်ကြီးချုပ်ဟာအဲ့ဒီဌာနရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။အဲ့ဒီလောက်ကြီးမားတဲ့ပြဿနာမျိုးကိုနိုင်ငံရေးသမားအတော်များများမကျော်လွှားနိုင်ကြပါဘူး။ဒါပေမဲ့ဝန်ကြီးချုပ်နာဂျီဖ်ကတော့မလေးလူမျိုးစုတွေကိုပြစ်မှတ်ထားပြီးရွေးကောက်ပွဲမှာအနိုင်ရရေးအတွက်နှစ်ဆတိုးလှုပ်ဆောင်ပြီးမဲဆွယ်စည်းရုံးမှုတွေမှာငွေကြေးအမြောက်အများကိုသုံးစွဲနေပါလေ။ခိုင်ရီဂျမာလူဒင်ဟာဝန်ကြီးချုပ်ပါတီတွင်းကတက်တစ်ဆခေါင်းဆောင်တစ်ဦးဖြစ်ပြီးမဲဆန္ဒရှင်လူငယ်မျိုးဆက်သစ်တွေအကြားပါတီရဲ့ရုပ်ပုံလောကပြောင်းလဲရေးအတွက်တာဝန်ပေးခံထားရသူလည်းဖြစ်ပါတယ်။တနင်္ဂနွေလုံးကစိတ်ဝင်စားနေကြတဲ့ 1MDB လုပ်ငန်းကဝန်ကြီးချုပ်ရဲ့အဂတိလိုက်စားမှုကိစ္စမျိုးဟာကျေးလက်ဆရံပန်ခရိုင်လိုဒေသကလူတွေစိတ်ဝင်စားမှုမရှိကြဘူးလို့သူကပြောပါတယ
် For those people who live in rural areas and semi-urban areas there's still a lot of reliance on local representatives to solve
ကျေးလက်နဲ့မြို့ပြမဟုတ်ဟုတ်ဒေသမှာနေတဲ့သူတွေအတွက်တော့သူတို့ဒေသကပြဿနာတွေကိုဖြေရှင်းပေးမဲ့လွှတ်တော်ကိုယ်စားလှယ်တွေအပေါ်မိခိုအားထားနေရဆဲဖြစ်တာကြောင့်အဲ့ဒီရှူတော့ကကြည့်မယ်ဆိုရင်ကျွန်တော်တို့ပါတီကအတိုက်ခံပါတီတဲ့အများကြီးအသာစီးရနေပါတယ
်။ဥမနိုညွန်မောင်းပါတီကစစ်တမ်းနေမှာအသာစီးရနေမှုဟာလည်းအလင်းမြန်ရော့ကျလာနေပါတယ်။ဒါပေမဲ့တိုင်းပြည်ကိုနှစ်ပေါင်း60ကျော်ကြာအုပ်ချုပ်လာတဲ့ပါတီတစ်ခုကိုဖျောက်ချရေးဟာအင်မတန်ခက်ခက်ခဲခဲကြိုးပမ်းလှုပ်ဆောင်ရမယ့်လုပ်ငန်းရတစ်ခုဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်တင်ပြတော့တာပါရှင်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရဲ့ရုံရင်သားကြအစီအစဉ်တွေကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။သတင်းများရှင်မေလ13ရက်နေ့မှာကြာရောက်တဲ့အမေများနေအတွက်လဲ VOA ကိုသေးတချင်းတောင်းဆိုနိုင်ပါတယ်။ email လိပ်စာ burmese@voanews.com ကိုဖြစ်စေ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကိုဖြစ်စေစာရေးသားတောင်းဆိုနိုင်ပါတယ်ရှင်။ American အတန်းရဲ့ဒီကနေ့ညဖက်အစီအစဉ်ဒီကတော့လိုင်းတိုမီတာ24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုညဒုတိယပိုင်းထုတ်လွှင့်သွားမဲ့6နိုင်ထိအစီအစဉ်တွေကိုတော့လိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတူချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြံမာရေးအားကစားစားတဲ့သတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်ဥကျော်ဆန္ဒရဲ့အမြင့်မအရေးသုံးသပ်ချက်မှာကြားရဖို့ရှိတာကတော့
ဘယ်သူမှကျွန်တော်တို့ကိုလွတ်လပ်လပ်လွတ်လပ်လပ်ပြောတဲ့လူမရှိသလောက်ဖြစ်နေတာ哦ဆိုတော့ဘယ်သူမှကျွန်တော်တို့မေးခွင့်မရဘူးဖြစ်နေတော့ကျွန်တော်ထင်တဲ့ဟိုအဲ့လိုလဲကျွန်တော်တို့အပြင်မှာကြားရတယ်ရှင်းရှင်းပြောရရင်တော့ဟိုမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုတတိထားဖို့မပြောဖို့သားစီထားတယ်ကန့်တတ်ထားတယ်လို့ကျွန်တော်တို့ကကြားရတယ်ကောလာဟလလည်းဖြစ်ကောင်းဖြစ်မယ
်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ကိုရီအခြေအနေတွေကို VOA သတင်းထောက်ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အပြည့်အစုံတော့မကြခင်ကြားကြမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ဂျမ်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်သွားနယ်ကရင်ကျမ်းမာရာဟာခနာကိုကျမ်းမာရေကိုပါအထောက်အကူဖြစ်စေနိုင်တာပါဒါကြောင့်သွားနယ်ကရင်ထိခိုက်ပျက်စီးစေမယ့်အမှုအကျင့်တွေကိုတတိပြုရှောင်ကျဉ်သင်ပါတယ်လူလူနဲ့ကျမ်းမာရေအစီအစဉ်မှာထောက်တာတန့်စော်ကတင်ပြထားပါတယ်ရှင်
ဂရင်းဟာခနာကူအတွက်အရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်။ဂရင်းမှာယောဂါတွေဖြစ်ခဲ့မယ်ဆိုရင်ခနာကူရဲ့တခြားအစိပ်ပိုင်းတွေမှာလည်းနောက်ဆက်တဲ့ယောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့ကျန်းကျင်သူတွေကပြောကြပါတယ်။တန်တဲ့မြို့နယ်မှာဂရင်းကျမကြီးစစ်ဆေးကြည့်လိုက်တဲ့အခါလာရောက်စစ်ဆေးခံသူတွေရဲ့20ရာခိုင်နှုန်းကျော်ဟာဂရင်းနဲ့ပတ်သက်တဲ့ယောဂါဝေနာတွေကိုခံစားနေကြရတယ်လို့ရှင်အောင်နေစီကစားဖောင်ဒေးရှင်းမှတွားနေဂရင်းဆန်ရဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါ်ဆွေဆွေဝင်းကပြောပါတယ်
။ဒီနေ့ကတော့အလုံးပေါင်းလာပြီးစစ်ဆေးခံတာတော့44ယောက်လောက်ရှိတာပေါ့လေ။အဲ့တဲမှာမှာဟိုကွန်းစားတဲ့လူအကြီးတွက်ကကွန်းစားတဲ့အားလုံးကွန်းစားတဲ့လူကွန်းစားတဲ့ခါဒီကွန်းစားတဲ့တော့အယောက်20ကျော်လောက်ကတော့ကွန်းစားနေတာပေါ့နော်ကွန်းစားတာတွေ့ရတာပေါ့မျိုးသမီးမျိုးသားတွေလည်းမျိုးသမီးတွေတော့ပုံများသလားတော့မသိပါဘူးအဲ့တဲမှာနော်အဲ့တဲမှာမှာကဲဒီတော့ပေါ့ဒီကဲဒီရင်းစတဲ့ပြောင်းလဲမှုလေးတွေပေါ့ကွန်းစားတာလည်းမပြောင်းလဲမှုတွေဖြစ်တာတော့၈ယောက်လောက်တွေ့တာပေါ့လေအဲ၈ယောက်လောက်တွေ့ရတော့ပြောင်းလဲမှုဖြစ်တယ်ပေါ့ကင်ဆာတော့မဟုတ်သေးဘူးပေါ့ပြောင်းလဲမှုတွေစဖြစ်နေပြီပေါ့လေဆိုတော့အဲ့ဒါလေးတော့ကျွန်တော်တို့စစ်ဆေးတယ်စစ်ဆေးရတဲ့နေရာမှာအဲဟိုစပါတယ်ပေါ့ဒီ Jordan Blue လို့ခေါ်တာပေါ့နော်ဆေးရည်နဲ့တက်ပြီးစစ်ဆေးရလုပ်တယ်တစ်ခါကျတော့ကျွန်တော်တို့ကဒီ auto fluorescent light နဲ့ပေါ့လေချီရလေးလုပ်တာပေါ့အဲ့မှာဘာတွေ့ရလဲဆိုတော့ဒီကင်ဆာဂရင်းကင်ဆာဖြစ်သွားတဲ့သူပေါ့လေဆိုအမျိုးသမီး2ယောက်တွေ့ပါတယ်
ကရင်ချမ်းမအောင်ဂယူဆိုင်တဲ့နေရာမှာတွားကိုစနစ်တကျတိုက်တာအပြင်ကွန်းစားတာနဲ့ဆလိတ်တောက်တာတွေလိုမျိုးမကောင်းတဲ့အမှုချင်းတွေကိုလည်းရှောင်ကျဉ်ပေးဖို့လိုအပ်ပါလေမိမိရဲ့ဂရင်းမှာထူးခြားတဲ့ပြောင်းလဲမှုတွေရှိမှရှိကိုမိမိကိုယ်တိုင်မကြခဏစစ်ဆေးကြည့်ရှုပေးဖို့လိုပြီးပြောင်းလဲမှုတွေရှိခဲ့မယ်ဆိုရင်တွားနဲ့ဂရင်းဆရာဝန်တွေနဲ့အများဆုံးပြတာတိုင်ပင်သင့်တယ်လို့ပြောပါလေ
ကျမတို့ခုကြည့်ပေးတယ်ဆိုတော့ကျမတို့တခါတလေမှလာချင်းနေတာပေါ့လေဆိုတော့လူနာရဲ့ကဲကဲရှင်ကိုယ်တိုင်ကသူကဂထွင်းကိုကိုယ့်ကိုစစ်ဆေးလို့ရတယ်ဘလို့စစ်ဆေးရမယ်ဆိုတာလည်းကျွန်တော်တို့ပြောပြထားပါတယ်အဲ့တော့ဒါပါဇက်တစ်ခုလုံးမှာပေါ့လေဆိုတော့ပါဇက်တစ်ခုလုံးမှာဟိုတန်ဆရာဖြစ်တာတော့ဒီဟိုထင်ရှားတာလေးကတော့ပါဇက်တဲ့မှာဟာပုံမှန်မဟုတ်တဲ့ဖြူတာတဲ့ဖြူခွက်တီအင်ဒီခွက်တီပေါ့နော်အဖူတွေကြိတ်တွေပေါ့နော်အဲ့သွေးပါဇက်တဲ့မှာသွေးတွေဟိုသွေးခန်းကထွက်တာမျိုးတွေပေါ့နော်အတန်တွေအတန်စကားပြောလို့အတန်မကောင်းတာမျိုးတွေပါဇက်တွေမဟနိုင်တာတွေလှုပ်ရှားမှုမရှိဘူးဖြစ်သွားတာတွေပေါ့လေအဲ့ဒါလေးတွေများတွေ့ရပြီဆိုရင်တော့ဟိုဂျိုင်းလေးအစ်လူရှုမနေစေချင်ဘူးပြသက်တာပေါ့လေဆိုတော့
ဂရင်းကင်ဆာယောဂါအပါအဝင်ဂရင်းကျန်းမာရေးကိုထိခိုက်စေနိုင်တဲ့အကြောင်းအရာတွေထဲမှာတဘာဝနဲ့ဆက်ကျင်တဲ့လိင်ဆက်ဆက်မှုနည်းလမ်းတွေကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။တဘာဝနဲ့ဆက်ကျင်တဲ့လိင်ဆက်ဆက်မှုတွေကြောင့်သင်္ကောင်းကင်ဆာယောဂါဖြစ်စေတဲ့ Human Papilloma Virus ပိုးတွေကူးစက်ခံရပြီးဂရင်းကင်ဆာယောဂါအပါအဝင်ဂရင်းနဲ့ပတ်သက်တဲ့ဝေးနာတွေကိုခံစားရရှိစေနိုင်တယ်လို့ဒေါက်တာဆွေဆွေဝင်းကပြောပါတယ်
။အရေးအကြီးကြီးတာကဘာလဲဆိုတော့သင်္ကောင်းကင်ဆာမှာတွေ့ရတဲ့သင်္ကောင်းကင်ဆာဖြစ်စေတဲ့ကျွန်းလို့ရောဂါပေါ့ HPV လို့ခေါ်ပါ virus ပေါ့နော် HPV virus ကလည်း oral cancer မှာတွေ့ရတာပေါ့အဲ့တော့အဲ့ဒါဘာကြောင့်တွေ့ရလဲဆိုတဲ့အခါမှာခုနကအမျိုးသားလေးတွေမှာပြောသွားပြန်တော့ပုံမှန်မဟုတ်တဲ့ဒီလိင်ဆက်ဆံမှုဒီအပြောင်းဓာတ်တွေကြောင့်ဒါတွေကဘာကျွန်တော်ပြောဆိုပေါ့ကဘာကြီးရွာလို့ဖြစ်နေပြီးတနေ့တူက နိုင်ငံတကာဆက်သွယ်မှုကနေဒီလိုရှိနေတယ်။ယဉ်ကျေးမှုတွေကလည်းအမျိုးမျိုးရှိကြတယ်ဆိုတော့မကောင်းတဲ့တလွဲယဉ်ကျေးမှုတွေကိုအတူခိုးတာလေးတွေဆိုတော့အဲ့ဒါတော့အရေးကြီးတာပေါ့လေ။အဲ့ဒါတွေကတော့သူများနိုင်ငံမှာတော်တော်ကိုဖြစ်နေကြတယ်ပေါ့လေ။ဆိုတော့ကိုယ့်နိုင်ငံမှာလည်းဒါလေးကဖြစ်နေပြီဆိုတာလေးကကျွန်တော်တို့ကသိထားဖို့လိုတာပေါ့လေ။ဆိုတော့ကျွန်တော်တို့တွေ့ရတဲ့လောက်ကတော့ခုနပြောပြပေါ့ဒီလိုဖြစ်တာလေးက400ခန့်လုံးကနေပြီးမှ1500ခန့်လုံးလောက်တောင်ရှိတယ်လို့တွေ့ရှိရတာပေါ့လေ။ဆိုတော့အဲ့ဒါလေးတွေလည်းသိထားဖို့လိုတာပေါ့။ဆိုတော့အဲ့ပုံမှန်မဟုတ်တဲ့လင်းဆက်ဆံမှုတွေနဲ့ဟိုမလုပ်ကြဖို့ဒါလည်းအရေးကြီးတယ်။
တော်မှာပုံမှန်မဟုတ်တဲ့အချုံတက်တွေရှိနေခြင်းဟာ green နဲ့ဆိုင်တဲ့ဝေးနာတွေကိုဖြစ်ပေါ်စေနိုင်ပါတယ်။ပျက်စီးနေတဲ့အန်ဂတ်တွေနဲ့မူမမှန်တဲ့သွားတွေကိုအမြန်ဆုံးပြုပြင်ကုသပေးဖို့လိုအပ်တယ်လို့ပြောပါတယ်
။ green cancer ဖြစ်တဲ့60ရာခိုင်နှုန်းကကွန်ဆေးရည်ဆေးရည်ကြီးကြောင့်ဖြစ်တာဆိုတော့လေ။ဆိုတော့အရေးကြီးဆုံးကတော့ကွန်ဆေးရည်ဆေးရည်ကြီးကိုလုံးဝဖျက်ဖို့ပဲအရေးကြီးပါတယ်။အဲ့ဒါလည်းအရေးကြီးတဲ့တစ်ချက်ပေါ့လေ။နောက်တစ်ချက်ကတော့တခြားဟောဖြစ်နိုင်မလားဆိုတော့ another 10% ပေါ့လေအဲ့ဒီကတော့ဇာတ်ကကိုယ်ကအချုံတက်တွေဖြစ်နေမယ်သွားတွေအချုံတက်တွေဖြစ်နေတာမျိုးတွေအန်ကတ်တွေကကွဲကျိုးနေတဲ့အန်ကတ်တွေကျွန်တော်တို့သွားဆေးကုရဲဆိုတော့ဈေးကြီးပါတယ်ဈေးကြောတောင်းတောင်းဆိုရင်လည်းကဲ့ပဲ့လည်းပဲ့တဲ့အတိုင်းပဲနေတာပေါ့ဆိုတော့ပုတ်တိုက်မှုတွေဖြစ်လာတာများလာတဲ့ခါကျရင်တော့အဲ့ခါကျရင်လည်းဒါအနာတော်နဲ့မချက်တော့ဘူးဆိုတော့ cancel ကိုကြောင်းနိုင်တာပေါ့လေဒါကတော့ပုတ်တိုက်မှုကြောင့်ဖြစ်တာလေပေါ့လေ
တောင်းနဲ့ green ကျန်းမာခြင်းဟာခန္ဓာကိုယ်ကျန်းမာရေးကိုပါအထောက်အကူဖြစ်စေနိုင်တာကြောင့်တောင်းနဲ့ green ထိခိုက်ပျက်စီးစေမဲ့အမှုအကျင့်တွေကိုသတိပြုရှောင်ကျဉ်သင့်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါလူလူနဲ့ကျန်းမာရေးခန္ဓာကိုယ်နာဆင်ခဲ့ရပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်စနာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပါမယ်အခုတလောလှူပြောသူပြောများနေတဲ့မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ VOA သတင်းသမားတူဦးရဲ့ကိုရီအခြေအနေနဲ့သူ့ရဲ့တူဦးချင်းအမြင်ကဘယ်လိုရှိပါသလဲကိုဇော်ဝင်းလိုင်ဟာရခိုင်ဦးသိန်းစင်အစိုးရလက်ထက်မှာရောအခုလက်ရှိ NLD အစိုးရလက်ထက်မှာပါမြန်မာနိုင်ငံအခြေဆိုင် VOA အတွက်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတာဝန်ယူကြီးကြပ်တဲ့အပြင်ကိုရိုင်းလဲသတင်းလိုက်သတင်းပို့ခဲ့သူဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရခိုင်နဲ့အခုသတင်းလွတ်လပ်ခွင့်အခြေအနေကိုဦးကျော်ဇန္နာကမြန်မာရမှာကိုဇော်ဝင်းလိုင်ကအခုလို့ဆက်ပြောပါတယ်
ဒီနေရာမှာသတင်းမီဒီယာနဲ့ပတ်သက်ရင်ပေါ့နော်နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်ပထမဦးသိန်းစင်အစိုးရလက်ထက်မှာတော့ကတော့သူကစစ်အစိုးရလက်ထက်ကနေပြီးတော့အရသာတပိုင်းဒီမိုကရေစီအစိုးရကိုပြောင်းဖို့လုပ်တဲ့အခါကျတော့သူတို့ဘက်ကသတင်းမီဒီယာအပါအဝင်ပေါ့လေလွတ်လပ်ခွင့်တွေကိုတဖြည်းဖြည်းနဲ့ရှော့ပေးဖို့တော်တော်လေးစူးစမ်းလှုပ်ဆောင်ခဲ့တယ်ဆိုတော့ဒီအမတန်တင်းကျပ်တဲ့အာဏာရှင်လက်အောက်ကနေဒီနည်းနည်းဖြေလျှော့ပေးလိုက်တော့လူတို့ကလည်းလွတ်လပ်ခွင့်ရတယ်လို့ခံစားရတဲ့အပိုင်းလည်းရှိရင်ရှိမှာပေါ့ဒါပေမဲ့အခုဒီမိုကရေစီအစိုးရလက်ထက်မှာကျတော့တမျိုးဖြစ်တာပါလဲဆိုတော့အများစုကမျှော်လင့်ထားတာအမတန်လွတ်လပ်မယ်အမတန်ကောင်းမယ်လို့မျှော်လင့်ထားရကနေပြီးတော့အရင်ဦးသိန်းစင်အစိုးရလောက်တော့မကောင်းဘူးဆိုတဲ့အမြင်မျိုးဖြစ်လာကြတယ်ဆိုတော့ကျွန်တော်မြင်မိတာကတော့သတင်းမီဒီယာနဲ့ပတ်သက်လို့ရှိရင်လွတ်လပ်ခွင့်မရှိတာအပြင်ကိုသတင်းရယူခွင့်ကလည်းကျွန်တော်တို့လွတ်လွတ်လပ်လပ်မရဘူးဖြစ်နေတယ်ဆိုတော့ပြည်ထဲမှာသတင်းယူရတဲ့အခါသမရဦးသိန်းစင်အစိုးရလက်ထက်တုန်းကတော့ဝန်ကြီးတွေကိုလည်းတိုက်သူတို့အင်တာဗျူးလုပ်လို့ရတယ်အစိုးရတာဝန်ရှိသူတွေပြောရေးဆိုခွင့်ရှိသူတွေကိုလည်းအတိုင်းအတာတစ်ခုထိကျွန်တော်တို့မေးမြန်းခွင့်ရတယ်အင်တာဗျူးခွင့်ရတယ်ပေါ့နော်ဒါပေမဲ့ဒီ NLD အစိုးရလက်ထက်မှာကျတော့သတင်းမီဒီယာအပေါ်ကိုတော်တော်လေးထိန်းချုပ်တယ်ကန့်တတ်တယ်လွတ်လပ်ခွင့်မရှိဘူးအထူးသဖြင့်တော့အားလုံးလည်းသိကြတဲ့အတိုင်းပဲဖမ်းဆီးမှုတွေကလည်းပုံများလာတယ်ဆိုတော့ပို့ပြီးတော့မလွတ်လပ်ဘူးပို့ပြီးတော့သတင်းယူခွင့်မရှိဘူးကန့်တတ်ခံရတယ်ဆိုတာကတော့သိတာပါတယ
်ဆိုတော့ကိုဇော်ဝင်းနိုင်တာဝန်ထမ်းဆောင်ခဲ့စဉ်ကာလတုန်းကလည်းပဲဦးသိန်းစင်အစိုးရလက်ထက်ကရရှိခဲ့မှုတဲ့အဆက်အသွယ်တွေဝန်ကြီးတွေကိုမင်းမြန်ပိုင်ခွင့်မျိုးတွေဟာဒီ NLD အစိုးရတက်လိုက်ပြီးတဲ့နောက်မှာဆုံးရှုံးသွားတယ်ပေါ့
ဆုံးရှုံးသွားတယ်ဟုတ်တယ်မပြောရတာလားမပြောကျင်တာလားပြောခွင့်မရှိတာလားကျွန်တော်တို့မသိဘူ
းမေးတော့မေးတယ်သူတို့ပြန်မဖြေ
ဟုတ်တယ်တဘောဥပမာဆိုလို့ရှိရင်ကျွန်တော်ဒီရန်ကုန်တက္ကသိုလ်ထဲမှာပညာရေးနဲ့ပတ်သက်တဲ့အခမ်းအနားတစ်ခုလုပ်တယ်ပညာရေးဝန်ကြီးတက်တယ်ပညာရေးဝန်ကြီးကိုကျွန်တော်အခမ်းအနားပြီးတော့အမေရိကန်တာမကြီးလက်တက်တယ်ပေါ့အဲ့ဒီအခမ်းအနားမှာအခမ်းအနားပြီးတော့ကွန်မန်လေးတစ်ခုပေးပါဆိုပြီးကျွန်တော်တောင်းတာသူကမပေးဘူးကျွန်တော်အရာစကားနဲ့ပြောရင်ပတ်ပြေးသွားတယ်ပေါ့နော်အတင်းညင်းတယ်ကျွန်တော်အချိန်ချင်းတောင်းတယ်ဘလို့မှမပေးဘူးသူထွက်ပြေးသွားတယ်ဒါပေမဲ့သူနောက်ကလိုက်လာအမေရိကန်တာမကြီးကိုတားတဲ့ခါကျတော့လက်လက်ရော်ရော်ပဲသူကကျွန်တော်ပြောပါမယ်သူဆိုပြီးတော့မေးတဲ့မိခွန်းတွေကိုသူအကုန်လုံးဖြေပေးသွားတယ်ပေါ့နော်ဆိုလိုချင်တာဖုန်းနဲ့ဆက်သွယ်ပြီးကျွန်တော်တို့မေးတာမျိုးတော့မဟုတ်ဘဲနဲ့မျက်နှာချင်းဆိုင်တွေ့ပြီးတော့ request လုပ်တာကိုလည်းသူတို့မလုပ်ရဲကြဘူးမပြောချင်ဘူးဖြစ်နေတယ်
။ဟုတ်ကဲ့အဲ့ပညာရေးဝန်ကြီးကိုနမူနာပေးတာပေါ့ဆိုတော့အဲ့ဒါသူတို့တူးချင်း individual နဲ့ဆိုင်သလားအစွဲမူဝါဒကများအဲ့လိုမပေးနိုင်အောင်တားမြစ်ထားတာမဟုတ်တော့မှတစုံတရာအခြေအနေဖန်တီးထားတယ်ထင်လား
။ကျွန်တော်ကတော့အဲ့လိုထင်တယ်ဒုတိယပိုင်းဒီတစုံတရာဖန်တီးထားတယ်လို့ထင်တယ်။ဘာလို့လဲဆိုတော့အားလုံးတပြေးညီဘယ်သူမှကျွန်တော်တို့ကိုလွတ်လပ်လပ်လွတ်လပ်လပ်ပြောတဲ့လူမရှိသလောက်ဖြစ်နေတာကိုဆိုတော့ဘသူ့အမှကျွန်တော်တို့မေးခွင့်မရဘူးဖြစ်နေတော့ကျွန်တော်ထင်တဲ့ဟိုအဲ့လိုလဲကျွန်တော်တို့အပြင်မှာကြားရတယ်ရှင်းရှင်းပြောရရင်တော့ဟိုမီဒီယာတွေနဲ့ဆက်ဆံနေနေရမှာ ဟိုတတိထားဖို့မပြောဖို့တားဆီးထားတယ်ကန့်တတ်ထားတယ်လို့ကျွန်တော်တို့ကကြားရတယ်ကောလာဟလလည်းဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ကျွန်တော်တို့တကယ်ကြုံတွေ့ကြရတဲ့နားရှင်လို့ရှင်အဲ့ဒီကြားရတဲ့အတန်တွေကမှန်တယ်လို့ဖြစ်နေတယ
်ဒါပေမဲ့လူကယ်ပြန်ဝန်ကြီးဆိုရင်တော်တော်လေးပြောနေတာတွေ့တာပဲသူတွင်းကြတော့ကိုဇော်ဝင်းလိုက်ဟိုတုန်းကအဲ့နေရာမျိုးမှာရှိတဲ့ပုံကနဲ့ဆက်ဆံနေဦးသေးတာ
အဲ့လိုလူမျိုးနဲ့တော့မဆက်ဆံဘူးဒေါက်တာဝင်းမြတ်အေးကတော့ထူးထူးခြားခြားပုံကိုတယောက်လိုပဲကျွန်တော်တို့ကပြောရမှာပဲနောက်ပြီးတော့သူလုပ်နေရတဲ့အလုပ်တွေကလည်းဒီအများပြည်သူသိအောင်ပြောရဆိုရမယ့်အပိုင်းကဏ္ဍတွေရှိတော့အထူးသဖြင့်တော့ကျွန်တော်ထင်တာကတော့သူ့ရဲ့ personality နဲ့ပဲဆိုင်လိမ့်မယ်လို့ထင်ပါတယ်
။နောက်အဲဒေသဆိုင်ရာဒေသန္တရဝန်ကြီးချုပ်တွေဒီနေ့တိုင်းအစိုးရအဖွဲ့ဝင်တွေနဲ့ဆက်ဆံတဲ့ဟာကိုကွဲပြားသွားတာရှိလားဟိုတုန်းကလည်းအခုခံပါလား။အ
ဲ့ဒါတော့ကွဲပြားသွားတယ်။ကျွန်တော်ပြည်နယ်တိုင်းဒေသကြီးဝန်ကြီးနှစ်ယောက်ကိုကျွန်တော်တွေ့ခင်ရတယ်။နောက်ပြီးတော့ဟိုရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုလည်းကျွန်တော်တွေ့ခင်ရတယ်လွတ်တော်ထဲမှာဒီသမရကျန်းသစ္စာကျင်းစုပွဲအခမ်းအနားတော့သူ့ကိုကျွန်တော်လွတ်တော်ထဲမှာတွေ့တာနဲ့ရခိုင်ပြည်ကပြဿနာအခြေအနေတွေသူ့ရဲ့သမရသစ်ပေါ်အမြင်တွေကျွန်တော်မေးတော့မေးတဲ့မေးခွန်းနဲ့ဟိုလွတ်လပ်လပ်လပ်ပဲဟိုဖြည့်ပေးသွားတာတွေ့ရတယ်ဆိုတော့ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေကတော့နည်းနည်းလေးကွာနေတာတွေ့ရတယ်အစိုးရအဖွဲ့ဝန်ကြီးတွေပြောရေးဆိုခွင့်ရှိသူတွေနဲ့ရှင်းရင်ပေါ့နော
်ဟိုဦးသိန်းစိန်အစိုးရလက်ထက်တုန်းကရောပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုချင်းကပ်ဘူးလားအဲ့တုန်းကရောရဘူးလားဒီလို
အဲ့တုန်းကတော့ကျွန်တော်မချင်းကပ်ဘူးဘူးမရဘူးဘူ
းဆိုတော့တခြားအဓိကအဖြစ်အခုမြန်မာနိုင်ငံပြောရတာကအဖမ်းဆီးကိစ္စကိုဝါလုံးတို့ကျော်စုကိုကျော်စုဦးတို့ Riders တင်းအောင်နဲ့အဲ့ဒီဖမ်းဆီးမှုကတော့အဓိကကိစ္စဖြစ်နေတယ်ပေါ့လေဦးသိန်းစိန်အစိုးရတက်ကလည်းပဲတည်င်းတော့တော်တော်များများဟာဖန်ဆီးခံရတယ်လို့ပြောကြတယ်ဆိုတော့အဲ့ဒီတော့ကဖန်ဆီးမှုတွေဟာနိုင်ငံတကာလောက်စိတ်ဝင်စားလို့လားရိုက်တာဆိုရင်တော့နိုင်ငံတကာတည်င်းဌာနသူတို့နဲ့ထိလိုက်ရင်တော့အများကြီးဖြစ်တယ်ဆိုသိကြတာပေါ့လေတော့ဟိုတုန်းကလည်းဖန်ခဲ့တာပဲဒီမှာ local media စနစ်အများကြီးပတ်သက်တယ်ဆိုတော့အဲ့ဒီဖန်ဆီးကိစ္စကိုဘယ်လိုနှိုင်းယှဉ်တွေးမိတယ်လဲ
ကိုဝါလုံးတို့ကိစ္စကတော့နည်းနည်းလေးထူကြတယ်စောစောပြောသလိုသူကနိုင်ငံတကာအခြေစိုက်သတင်းဌာနရဲ့မြန်မာနိုင်ငံဆိုင်သတင်းတောက်တွေဖြစ်နေတာတပိုင်းနောက်တစ်ခုကဒီကိစ္စမှာဟိုမြန်မာနိုင်ငံအတွက်ဆက်ဆက်တိမကန်ဖြစ်နေတဲ့ရခိုင်ကိစ္စနဲ့ဆက်နွယ်နေတာတပိုင်းလည်းပါလိမ့်မယ်နောက်တစ်ခုကနိုင်ငံတကာကအာယုံစိုက်တာကရိုက်တာဖြစ်နေတာအပြင်ကိုဒီဒီမိုကရေစီအစိုးရပါဆိုပြီးတော့ဟိုကြွေးကြော်ပြီးတက်လာတဲ့အစိုးရလက်ထက်မှာဖမ်းရသလားဆိုတဲ့ဒီအံ့ဩမှုလည်းပါလိမ့်မယ်ထင်တယ်ကျွန်တော်တပိုင်းက
ဟုတ်တော့ပါဦးသိန်းစိန်အစိုးရလက်ထက်ကအဖမ်းဆီးတချို့ဆိုလဲလောက်တော့ရှိမှာပေါ့ဆိုရဲသဘောမျိုးနဲ့များမြင်ရသလား
ဟုတ်ကဲ့ကျွန်တော်ကအဲ့ဒါဆောစောပထမကျွန်တော်ဆက်ဆံချင်းပြောခဲ့တာအဲ့ဒါပဲဟိုဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့စစ်အစိုးရတပိုင်းအရသာအစိုးရဆိုပြီးမြင်တဲ့အခါကျတော့အရင်သူ့အရှိမရှိခဲ့တာကအမတန်မလွတ်လပ်တဲ့တကယ်ကိုတင်းကျပ်တဲ့အာဏာရှင်အစိုးရဖြစ်တဲ့အခါကျတော့ဦးသိန်းစိန်အစိုးရနဲ့ရှင်လိုက်တော်တော်ကြီးကိုလွတ်လပ်နေတာဟုတ်သူကအဲ့ဒီတော့အခါကျတော့အံ့ဩစရာအသိမရှိဘူးဖြစ်နေဒါပေမဲ့အခု NLD အစိုးရလက်ထက်ကျတော့အားလုံးကအကုန်လွတ်လပ်မယ်ဆိုပြီးတော့ထင်ထားတဲ့အခြေအနေမှာမှပြောင်းပြန်ပြန်ဖြစ်သွားတယ်လို့ဖြစ်နေတယ်။ဒီနေရာမှာကျွန်တော်တခုထောက်ပြီးတော့ပြောချင်တာကအခုသမရသည့်ဦးဝင်းမြင့်ပေါ့နော်။ဦးဝင်းမြင့်ဟာသူသတင်းမီဒီယာဟာအရေးကြီးတယ်။သတင်းမီဒီယာရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံမှာလိုအပ်တယ်ဆိုတာကိုသမရကသူ့ရဲ့ပထမဆုံးပြောတဲ့မိန့်ခွန်းထဲမှာသူထည့်ပြောသွားတယ်။နောက်နိတိကူမိန့်ခွန်းသမရထပ်ပြောတော့လေ။သူကအဲ့ဒီကိစ္စကိုပဲဒေါန်ဆန်းစုကြည်ကလည်းဒီကိစ္စကိုထည့်ပြောတယ်။ဆိုတော့ဟိုကျွန်တော်ထင်တာကသူတို့အစိုးရအဖွဲ့ထဲမှာသတင်းမီဒီယာအပေါ်ထားရှိတဲ့သဘောထားနည်းနည်းများပြောင်းလာပြီလားသမရသည့်နဲ့အစိုးရအသည့်အဖွဲ့နဲ့အတူပေါ့နော်ဆိုတာကတော့နည်းနည်းစဉ်းစားစရာဖြစ်လာတာပေါ့အ
ဲ့ဒါကိုတော့ကိုယ်တိုင်စမ်းမှုကြီးရသေးဘူးပေါ့နောက်တစ်ရင်ဆိုရင်တော့ကြုံမှာပါ
ဟုတ်ကဲ့အခုသမရသည့်ကတော့တလခွဲလောက်ရှိသွားပြီပေါ့လေဘာမှတော့ဖြစ်လာတာတော့မတွေ့သေးဘူးပေါ့ဒါပေမဲ့ပြောတယ်ဆိုတာကနည်းနည်းလေးထူးခြားတဲ့အပိုင်းဖြစ်လာတာပေါ့အခုကတော့
နောက်တစ်ခုကအဲ့ဒီမြန်မာနိုင်ငံမှာပိုတော်ဝင်လဲဟိုရင်းကသွားခဲ့တာနဲ့နောက်ပိုင်းမှာမီဒီယာအဆင့်တန်းပေါ့လေအဲ့ဒီဟာကဘယ်လိုတန်းရှင်စရာတွေ့လာတစုံတရာတုတ်တက်လာပြီလားဟိုတုန်းကကျွန်တော်ဗမာပြည်မှာမီဒီယာလှလခွင့်သိမ့်မရှိခဲ့တော့စပြီးတော့ဖွင့်ပြီးရေးဆိုတော့ကတော့နည်းနည်းပါးပါတဲတဲကြာချိန်မှာကြာမှာပေါ့လေနည်းနည်းလွဲနေရတော့ ethics ကအစသူတွေစောင်းစည်းအပ်တဲ့ကိစ္စတွေကအစဘာကြောင့်ကျွန်တော်ဒီမီကောမယ်တလောတုန်းကဆိုသတင်းထောက်တွေကရိုက်မောင်းပုံမောင်းတွေးမိလာမသိ Facebook မှာရဲတွေကိုဒေါသထွက်ပြီးတော့ဖြစ်နေကြတာအဲ့လိုမျိုးလဲတွေးမိတယ်ဆိုအဲ့ဒီဟာကဘယ်လိုပြောလဲကိုစောင်းနေလဲ
ကျွန်တော်ကိုယ်တိုင်လည်းဒီလွတ်တော်ဥက္ကဋ္ဌတွေပြန်လဲရွေးချယ်တဲ့ကိစ္စသမဏရွေးချယ်မှုကိစ္စတွေနဲ့ပတ်သက်ပြီးလွတ်တော်တွေကိုကျွန်တော်ရောက်သွားတယ်ပေါ့နော်အဲ့မှာလဲလွတ်တော်မှာတာဝန်ရှိတဲ့သူတွေနဲ့ဒီမီဒီယာသမားတွေကြားထဲမှာထိတ်တိုက်ကျွန်တော်တို့ရင်ဆိုင်နေပြဿနာဖြစ်သွားတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီမှာပါခဲ့တယ်ဟိုညင်းညခုံညတဲ့အထက်မှာပေါ့ဟိုသူတို့ကလွတ်တော်အတွင်းကဒီမဲပေးတာတို့ဒီကြမ်းကြိမ်တာတို့ကိစ္စတွေကိုသတင်းယူဖို့မှာသူတို့ကကန့်တတ်တယ်ဒါပေါ်မရရဘူးကင်မရာမဲရောက်ဘယ်နေရာပဲရရမယ်ဘယ်နေရာပဲယူရမယ်ဆိုကန့်တတ်တော့သတင်းမီဒီယာသမားတွေကလည်းမကျေနပ်ဘူးပေါ့နော်သူတို့လည်းသတင်းလိုချင်တဲ့အခါကျတော့ဆိုတော့ဘသူကတားတာလဲဘသူအမိန်နဲ့လုတာလဲဆိုပြီးအဲ့လိုအပြန်အလှန်ကရောက်ကစားတွေဖြစ်ကြတာတွေရှိတယ်ဆိုလိုချင်တာကတော့လူနဲ့အခြေအနေပေါ်မှာမူတည်ပြီးတော့အဲ့လိုဖြစ်ကြတယ်လို့ကျွန်တော်ကတော့ထင်တယ်ဘသူသတင်းမီဒီယာကတစ်ဖက်သက်ကြီးအစိုးရကိုမကောင်းမြင်ပြီးတော့ မင်းတို့ချုပ်ချက်လွန်းတယ်လို့တသမတ်ထဲမြင်နေတာမဟုတ်သလိုအစိုးရဘက်ကလည်းအချိန်ပြည့်ချုပ်ချက်ကန့်တတ်နေတာတော့မဟုတ်ပါဘူး။နောက်ပိုင်းကျွန်တော်တို့ညှိတဲ့အခါကျတော့သူတို့ဘက်ကအလျှော့ပေးပြီးတော့ကျွန်တော်တို့သတင်းယူခွင့်ရလိုက်တဲ့အခြေအနေမျိုးဖြစ်သွားခဲ့တယ်ပေါ့နော်
။နောက်တစ်ခုနောက်ဆုံးပဲဆိုတော့ကျွန်တော်ဒီကမီဒီယာပမောက္ခတယောက်နဲ့ရွေးကောက်ပွဲကာလတာအဲ့မတိုင်ခင်တုန်းကလားတခါမေးဘူးတော့တချို့နိုင်ငံတွေမှာမြန်မာနိုင်ငံမှာလည်းမီဒီယာလောကထဲကိုဝင်လာတဲ့လူငယ်တွေဟာဒီဒီမိုကရေစီတိုက်ပွဲကပေါက်ဖွားလာတဲ့မီဒီယာသမားတွေများကြတယ်ဆိုတော့သူက activist minded လေအဲ့လို concept ကအဲ့လိုဖြစ်နေတာတွေတွေ့ရတယ်ဆိုတော့သူကတော့အစ်တောင်အချက်တစ်ခုလုံးအထူးသဖြင့်အင်ဒိုနီးရှားရဲ့ကျွမ်းကျင်သူပါမခါဆိုတော့သူကပြောတယ်အင်ဒိုနီးရှားမှာလည်းဒီလိုပဲတွေ့ရတယ်သူတို့ပြောင်းလဲခါစားမှာဆိုပြီးတာဆိုအဲ့ဟာလေတဖြည်းဖြည်းတော့သူတို့မကျွော်ဖြစ်လာလိမ့်မယ်ဆိုတော့ပြောတယ်ဆိုမြန်မာနိုင်ငံမီဒီယာလောကကိုရောကိုဇော်ဝင်းလိုက်အဲ့ activist အမြင်နဲ့ neutral media နဲ့နည်းနည်းလေးဒီဘက်ကိုရိမ့်လာပြီးတော်လေးသဘောထားအဲ့ activist သဘောထားတွေပြောင်းလဲလာပြီလို့ထင်တလား
အဲအဲ့ဒါတော့တိတ်ပြီးတော့ထူးခြားမှုမရှိသေးဘူးလို့ကျွန်တော်တော့မြင်တယ်အာဒါပုံမှန်လင်းလင်းကျွန်တော်တို့ဝန်ခါမယ်ဆိုရင်တော့ကျွန်တော်တို့မီဒီယာအထူးသဖြင့်ပြည်ထဲမှာရှိနေတဲ့မီဒီယာရဲ့ဟိုရင့်ကျက်မှုပေါ့နော် maturity ကတော်တော်လေးတော့လူသေးတယ်လို့ကျွန်တော်ထင်တယ်။ဟိုဗမာပြည်မှာရှိတာ activist media သမားနဲ့ဟိုဘဝရည်တည်ရေးအတွက်လုပ်တဲ့ media သမားနှမျိုးလောက်အဲ့လိုမျိုးနှကန့်လောက်ပဲလို့မြင်။ media အတွက်တည်တည်တန်းတန်းလုပ်နေတဲ့လူရှိတယ်။သို့တော့ရှားပါသေးတယ်။ကျွန်တော်တို့အချိန်တော်တော်လေးတော့ယူရအောင်မယ်လို့ထင်ပါတယ်။ဟိုအများစုကနေပြီးတော့ media ဟာ media ကျင့်ဝတ်နဲ့အညီ media လုပ်ငန်းကိုပဲလုပ်ရမယ်ဆိုတော့ပုံစံမျိုးပေါက်လာအောင်လူများစုကပေါ့နော်အဲ့လိုမျိုးပုံစံပေါက်လာအောင်တော့အချိန်အတိုင်းတာတစ်ခုတော့လုပ်အောင်မယ်ထင်ပါတယ်။
တော့ပြီးတော့တကယ် neutral ပဲမလိုက်ဖက်နဲ့ media ပြပြပြင်းပြင်းရေးတာကို media ပြစ်သက်ပေါ့လေ media ကိုဖတ်တဲ့မြန်မာပြစ်သက်ကလူလူရောလက်ခံပါရဲ့လားတစ်ဖက်ဖက်စောင့်ပြီးရေးတာအခုဆိုရင်မျိုးသားရေးကိုဦးစားပေးပြီးတော့ရေးကြတယ်ဘာညာဟုတ်တယ်မလားဆိုတော့အဲ့လိုဟာမျိုးကိုများပို့ပြီးတော့တိုက်နေကြသလားဆိုတာလေးစဉ်းစားမိတယ်
ကျွန်တော်ကတော့အဲ့ဒီကိစ္စကတော့ media နဲ့ပတ်သက်ရင်အရေးကြီးဆုံးအခုလက်ရှိဖြစ်နေတဲ့ကိစ္စလို့ကျွန်တော်ကမြင်မိတယ်ဘာလို့လဲဆိုတော့ငါလူမဟုတ်ရင်တော့ငါရံသူပဲဆိုတဲ့ဟာပဲမြင်နေကြတယ်လူမှုကွန်ရက်တွေကလည်းအခုကအမတန်ကြက်ပြန့်တော့ကိုရေးကျင်တာကိုကိုယ့်အနေကိုဆွဲပြီးတော့ရေးလို့ရတဲ့အခွင့်အရေးရှိနေတော့တော်တော်လေးကိုစီးချဖို့ကအမတန်လွယ်တဲ့ကိစ္စဖြစ်နေတယ်ဆိုတော့သတင်းမီဒီယာကြီးတွေပေါ့နော်ကျွန်တော်တို့အများစုကလက်ခံထားတဲ့ VOA BBC RFA စသဖြင့်ဒီမီဒီယာကြီးတွေဗာပြည်တဲမှာဆိုတော့11တို့လို The Voice တို့လိုမျိုး7 Media တို့လိုမျိုးဟိုတိတ်ခါရှိရှိနဲ့ဟိုပေါ့ရက်တည်နေတဲ့သတင်းဌာနအကြီးကြီးတွေပေါ့အဲ့ဒါကြီးတွေအပေါ်မှာလူတို့ရဲ့အမြင်ကလည်းဟိုပြောင်းလဲဖို့တော့လိုလိမ့်မယ်ထင်တယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့ကမက်ဆင်ဂျာတက်တာဖြစ်တယ်ကျွန်တော်တို့ကပြောလိုက်တဲ့အတွက်ကျွန်တော်တို့ရဲ့သဘောမဟုတ်ဘူးဆိုတာကိုလူတို့ကမသိသေးဘူးအဲ့ဒီလူတို့ရဲ့ရင့်ကျက်မှုကလည်းအဲ့ဒီဘက်မှာအားနေနေသေးတယ်လို့ကျွန်တော်ကမြင်တယ်ဆိုတော့အဲ့ဒီဟာကတော့လူတို့အနေနဲ့ရင့်ကျက်လာဖို့ကတော့တော်တော်လေးအရေးကြီးတယ်ထင်တယ်
ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာဖအအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြရအောင်ပါရှင်ဒေါ်ရရှိပါရှင
်မော်ရီယိုမှာလွတ်တော်ကြားပြရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီတစ်ချို့ထပ်မံပေါ်ထွက်လာနေပါတယ်နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအသိုင်းအဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးကြီးပါလဲဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်အဆိုးအကောင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက် file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးရီးကြတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အားကစားကဏ္ဍပါ။ဒီသတင်းမှအားကစားအစီအစဉ်မှာတော့မေလ16ရက်နေ့မှာကံမဲ့ Europa League ဘောလုံးပွဲသုံးသပ်ချက်မြန်မာလက်ရွေးစင်အသင်းနှီးပြတဲ့အဖြစ်ဂျာမန်နိုင်ငံသားပဲဖြစ်လာအောင်မလားဆိုတော့ねမြန်မာမိန်းကလေး U16 အသင်းရဲ့စွန့်ဆောင်ချက်တွေအကြောင်းနားဆင်ကြမှာပါ။ကိုကျော်ကျော်သိန်းကတင်ဆက်ထားပါရစေ။
ဒီနေ့ကနေနောက်သတင်းတစ်ပတ်အကြာမှာ Europa League ဘောလုံးပွဲရှိပြီး
ပြင်သစ်အသင်းမာဆိုးနဲ့စပိန်အသင်းအတလက်တီကိုကိုကစားကြမှာပါဒီတစ်ချိန်ဘောလုံးပွဲမှာမြန်မာဘောလုံးပြိုင်ပွဲအများစုအားပေးကြတဲ့အင်္ဂလိပ်အသင်းတွေတသင်းမှဘောလုံးပွဲတက်မလာနိုင်ပါဘူးအာဆင်နယ်တသင်းနဲ့သာဆီမီဖိုင်နယ်အဆင့်ထိတက်လာနိုင်ပြီးအာဆင်နယ်ကလည်းအတလက်တီကိုအသင်းကဖြုတ်ချထားခဲ့တာပါဆိုတော့အခုဘောလုံးပွဲကန်ကြမဲ့မာဆိုးနဲ့အတလက်တီကိုနှစ်သင်းမှာကိုဘယ်အသင်းအတွက်ကဒီဥရောပဖလားကိုရဖို့ပူပြီးအရေးကြီးပါသလဲအားကစားကလောင်ရှင်ကိုဝနကိုကအခုလိုသုံးသပ်ပါတယ
်အရေးကြီးရပြောရမယ်ဆိုတော့မာဆီကတော့ပူပြီးအရေးကြီးတယ်ဘာဖြစ်လို့ဆိုတော့ပြင်သစ်လီမှာမာဆီကအခုလက်ရှိအခြေအနေမှာတော့ဒီတန်းစီစရာအဆင့်လေးမှာပဲရည်တည်နေပါဘောနော်အဆင့်လေးမှာရည်တည်နေတော့ဒီတခြားအီတလီတို့ဒီဂျာမနီတို့ဒီအင်္ဂလန်လေးတွေမှာကျတော့အဆင့်လေးအသင်းကဝင်ဝင်ရတယ်ဒါပေမဲ့ပြင်သစ်လီမှာကျတော့သူကဒီ coefficient အဆင့်မိတ်နေတဲ့ဘောနော်အဆင့်လေးအသင်းကဝင်ဝင်နေရဘဲတော့အဲ့ဒီမာဆီကဒီ global league final မှာသူကနိုင်မကိုသူက champion league ကိုဝင်ခွင့်ရမှာအဲ့လိုအနေထားဖြစ်နေတယ်ဒါပေမဲ့ဒီ atletico အတင်းတို့ကြတော့သူကအခု la liga မှာသူကအဆင့်နဲ့ဆို champion league ကိုဝင်ခွင့်ရပြီလားအဲကြောင့်လို့ဒီ global league မှာသူက final မှာဘုံမဆွဲဘူးဆိုရင်လည်းသူက champion league ဝင်ခွင့်ရတော့ဒါရဖို့ကထိခြားနေပြီလို့အဲ့တော့ဘယ်အတင်းတို့ကအရေးကြီးဆုံးဖြစ်လဲဆိုတော့ဒါမာဆီတို့ကတော့မဖြစ်မနေနိုင်မကိုအချမ်းမန်လေးဝင်ဝင်တည်ချမဲ့နေတာဖြစ်နေတယ်ပေါ့
ဟုတ်ကဲ့ဆိုတော့မာဆယ်နဲ့အက်တလက်တီကိုနဲ့ဒီကျွန်တော်တို့ယူရိုပါလိဂ်မှာတွေ့ခဲ့တဲ့တမိုင်းကြောင်းအကျဉ်းလေးလည်းပြန်ပြောပြပါအောင
်ဟုတ်ကဲ့ဗျအဲတမိုင်းကြောင်းပြောရရင်တော့သူမတင်2009ပေါ့နော်ယူရိုပါလိဂ်ပြိုင်ပွဲမှာတော့မတွေ့ဘူး2009ချန်ပီယံလိဂ်ပြိုင်ပွဲမှာတော့တွေ့ဘူးရယ်အောက်စုအဆင့်မှာပေါ့နော်အဲ့တော့ပထမအကြိမ်မှာအက်တလက်တီကနှစ်ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့ဒုတိယအကြိမ်မှာကတော့မာဆယ်ပြိုင်မှာပေါ့နော်မာဆယ်နဲ့ဇီးဇီးတေးပဲကြာသွားတယ်ဗျအဲ့တော့ဒီဒီကြိမ်တွေ့ဆိုမှုကတို့တွေ3ချိန်မြောက်ကြံခဲ့ပေါ့နော
်ဟုတ်ကဲ့ဒီဒီကြိမ်ထဲမှာဒါ3ချိန်မြောက်ဆိုတော့နောက်တစ်ခုကမာဆယ်ကကျွန်တော်လေ့လာထားသလောက်99မှာယူရိုပါလိဂ်ဖိုင်နယ်တက်တယ်ပါမားကို3ဂိုးဂိုးမရှိနဲ့ရှုံးတယ်2004မှာတခါတက်တယ်ဗလန်စီယာကို2ဂိုးဂိုးမရှိနဲ့ရှုံးတယ်ဗလန်စ
ီယာဟုတ်ကဲ့
ဆိုတော့သူကဒါ14နှစ်ကြာပြီးတော့မှဒီယူရိုပါလိဂ်ဖိုင်နယ်ကိုတက်တာပေါ့ဟုတ်အက်တလက်တီကိုကြတော့သူက2ချိန်နိုင်ဘူးတယ်2010မှာ1ချိန်2012မှာတစ်ချိန်နှစ်ချိန်နိုင်ဘူးလေဆိုတော့အက်တလက်တီကိုကဒီပွဲမှာပို့ပြီးတော့ဖလားပိုင်ဆိုင်မှုပို့များထားတယ်နှစ်ချိန်ဆိုတော့အခုလာမယ့် final မှာကြတော့မာဆယ်နဲ့အက်တလက်တီကိုနဲ့မှာအတွေ့အကြုံနဲ့ကစားသမားတွေရဲ့ပါဝါပေါ့လေအဲ့လိုရှင်းမယ်ဆိုရင်ဘယ်အသင်းကပိုအားတာတယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဲကစားသမားအင်အားတော့အားလုံးလည်းသိကြပါနော်သိကြအက်တလက်တီကိုကပို့ပြီးတော့တားတယ်ကသူတို့မှာဒါအတွေ့အကြုံရှိတဲ့ player တွေအများကြီးရှိတယ်2014ဒီ Champion League Final နဲ့ဒီ2016 Champion League Final ကစားထားတဲ့ဒီကစားသမားတွေအများကြီးရှိတယ်။ဒီမာဆီကျတော့ဒါကအခုပြောခဲ့သလိုပဲ2004ခုနှစ်မှာနောက်ဆုံးဒီ Europa ဘလူးပွဲကိုနောက်ဆုံးရောက်တာပေါ့နော်။အဲ့ဒီနောက်ပိုင်းမှာတခါမှမရောက်ခဲ့ဘူး။အဲ့တော့ဟိုဘလူးပွဲကစားမှာလည်းဒါမာဆီကစားသမားတွေအတွက်ပေါ့နော်2004နောက်ဟိုပထမဆုံးအပြင်ဖြစ်နေတယ်။အဲ့တော့အတွေ့အကြုံချင်းရှင်းလိုက်မယ်ဆိုရင်ဒါအတလတီကိုကဒါတိတိတသားကြီးကိုရိုင်းကြီးကိုတားနေတယ်။အဲ့တော့ဒီကစားသမားအင်အားချင်းကြီးမယ်ဆိုလဲဒါအတလတီကိုမှဒါဒီပြင်းတဲ့ကရစ်စမန်တို့ဒီတိုက်စစ်ပါဆိုတာဒီကိုကိုစားလို့ရှိတယ်ကွင်းလယ်မှာဆိုရင်လဲဒီကာဗီတို့စောင်းကြီးကွက်တို့ပေါ့နော်နောက်နောက်တော့မှဆိုရင်လဲအကိုရင်တို့ဒီဖိလစ်ပင်းတို့ကလည်းဒါဒဏ်ရာနေပြန်ကောင်းလာရင်ဆိုတော့ဒီနေရာဆုံးမှာဒီတော်တော်လေးကိုအင်အားတောင်းတော့နေရှိနေတာပေါ့နော်ဒါမာဆီမှာတော့ရင်တော့ပရီးမီယာလိမှာကစားဘူးရဲ့ပေါ့နော်ပေရဲတို့ကလည်းကောင်းတယ်နောက်ပြီးတော့တောင်းမှာဆိုရင်ဒါတူဘင်တို့ဘာလို့လဲရှိတယ်သူတို့ကလည်းဒီယူဘာလီပြိုင်ပွဲမှာတော့ခြေစွမ်းကြီးပြထားတယ်ကိုယ်ကြီးတင်ထားတယ်အဲ့တော့ဒီမာဆီရဲ့အာသာချက်ကတော့တိုက်စစ်တာပြီးတော့တိုက်စစ်တော့အကောင်နဲ့ခက်စစ်ကတော့အကောင်နဲ့လို့လည်းပြောလို့မရဘူးစိုးရလို့လည်းပြောအလေလက်လာပေါ့နော်အဲ့တော့နှစ်သင်းရှင်မယ်ဆိုတော့ဒီအက်တလက်တီကိုကတော့ဒီကစားသမားအင်အားရောတွေ့ကြုံပိုင်းရောပို့ပြီးတော့တားတယ်အဲမာဆီကတော့အခုလက်ရှိအနေထားမှာတိုက်စစ်ပိုင်းကဒါတိတ်တေမစိုးဝင်မဲ့တကယ်ရှင်ပြီးတော့ကစားတဲ့အချိန်မှာတော့အက်တလက်တီကိုကတော့အဆောက်အအုံရတာလို့ကျွန်တော်ထင်ပါတယ
်ဒီမလေးစဉ်အသင်းဇက်တိုက်လူရှုံးပွဲတွေနဲ့တွေ့ကြရပြီးတဲ့နောက်လေးစဉ်အသင်းနီးပြအဖြစ်နှစ်တော်ကြာလှုပ်လာတဲ့ဂျာမန်နိုင်ငံသားဂက်ဆစီနဲ့မြန်မာဘောလုံးအဖွဲ့ချုပ်တို့လမ်းခွဲလိုက်ကြပါတယ်အခုတခါလဲမြန်မာဘောလုံးအဖွဲ့ချုပ်ဟာဂျာမန်နီးပြအဖွဲ့တစ်ဖွဲ့နဲ့ပဲတွေ့ဆုံစကားပြောဆိုတာတွေလုပ်နေပါတယ်ဆွစ်ကလပ်ဂျာမန်ကလပ်နဲ့အင်္ဂလန်ကလပ်အသင်းတွေမှာကွင်းလယ်လူဖြစ်ကစားခဲ့ပြီး2004ခုနှစ်မှာအနာယူပြီးတဲ့နောက်နီးပြဘဝပြောင်းလဲခဲ့တဲ့အသက်48နှစ်အရွယ်အန်ထွိုင်းဟေးဟာလီဆိုတိုဂမ်ဘီယာလိုင်ဗီးရီးယားကင်ညာနဲ့အခုနောက်ဆုံးရဝမ်ဒါနိုင်ငံတွေရဲ့လက်ရွေးစင်အသင်းတွေမှာနီးပြအဖြစ်လုပ်ကိုင်ခဲ့ပြီးဖြစ်ပါတယ်ဒီကရတဲ့ရင်ဘတ်အတွင်းညီမဘောလုံးလောကမှာဒေါ်လီပြောဆိုခဲ့ကြတဲ့အကြောင်းတစ်ခုကတော့အင်ဒိုနီးရှားမှာမင်္ဂလေး U16 ပြိုင်ပွဲဝင်မြန်မာအသင်းနဲ့မလေးရှားတို့ပွဲမှာ
အသင်းကောင်းဆောင်မြန်နိုးခင်ရဲ့ free kick ကံကြံနှလုံးပဲဖြစ်ပါတယ်မြန်မာအသင်းဟာမြန်နိုးခင်ရဲ့အဲ့ဒီ free kick ဂိုးတွေနဲ့ပဲမလေးရှားကို2ဂိုးတကူနဲ့အနိုင်ရခဲ့တာပါမြန်နိုးခင်ရဲ့အလွတ်တကံဘောတွေဟာအရက်အခေါ်ကြက်ကန်းဆန်ဦးတူရာလာတကယ်ကြနာတည်ကြတဲ့လေ့ကျင့်မှုနဲ့အတွေ့အကြုံတွေကနေရလာတဲ့ရလလာဒါမှမဟုတ်ဘောလုံးမှော်အောင်နေတာကြောင့်ပါလားအားကစားဆောင်မရှင်ကိုဝနာကိုကတော့အခုလိုသုံးသပ်ပါတယ
်ကျွန်တော်ထင်ရတော့သူအတွေ့အကြုံကလည်းတော်တော်လေးရှိရတယ်အခုမှအသက်က12နှစ်လောက်ပဲရှိပြီကနော်ဒါလေ့ကျင့်မှုအားနဲ့သူ့ရဲ့အတွေ့အကြုံဒီမော်ချေစွမ်းကြောင့်လောပဲထင်တယ်ဘာလို့ဆိုတော့သူကဒီ2012လောက်ကတည်းကနော်ဒီ U23 ကြဲခွဲကနော်အာရှပွဲတော်တွေရောဒီအာဆီယံပွဲတော်တွေရောဒီချေစွမ်းပွဲတွေပါအများကြီးသွက်ကန်ဘူးတယ်ကြာတော်တော်လေးပဲဒီနိုင်ငံကပွဲ6ပွဲလောက်ကပ်ဘူးလေပေါ့နော်အဲ့တော့သူ့မှာအတွေ့အကြုံလည်းအရင်ရှိနေပြီလေ့ကျင့်မှုလည်းအရင်ကောင်းနေပြီအဲ့ဒီလေ့ကျင့်မှုတွေအကျိုးရလဒ်တွေကဒီမလေးရှားနဲ့ပုံမှန်တို့ဒီလှလပပဖရီကစ်ကိုတွေးနိုင်တယ်လို့ထင်ခဲ့ကြဒီကိုနှစ်ခုမှကြည့်မယ်ဆိုလည်းဖရီကစ်ရတဲ့နေရာတူတူလောက်ပဲရှိတယ်ကြပထမကူကတော့အရင်မမြင်ဘူးကြပါရှော့ကိုတခါလေးသွားတာဒုတိယကူကျတော့ဘောကနေအမြင်ဘောပေါ့နော်အမြင်ဘောကန်ပြီးတော့တခါလေးဝင်သွားတာကြတချို့ကတော့ဒီကိုကပေါ့နော်ဒီမလေးရှားကိုယ်သမားမကောင်းဘူးလို့လည်းပြောကြတယ်ဗျတကယ်တမ်းကြည့်မယ်ဆိုတော့ကိုယ်ဝင်သွားတဲ့ပုံစံလုံးဝဘာရှော့ပေါ့နော်ဒီလိုက်ရင်းစဉ်ကိုယ်သမားအမျိုးသမီးကိုယ်သမားတွေတော့မှပဲဒီမဖမ်းနိုင်တော့တဲ့အခြေအနေပဲကြအဲ့တော့ဒီကိုကလုံးဝ perfect ဖြစ်တဲ့ကိုယ်လို့ပဲကျွန်တော်ထင်တယ
်အခုဒီစီဇန်ကိုအတန်လွှင့်ချိန်မှာတော့မြန်မာ U16 မိန်းကလေးအသင်းဟာအုပ်စုနောက်ဆုံးပွဲဖြစ်ဖိလစ်ပိုင်အသင်းနဲ့ကံပြီးချိန်ဖြစ်နေပါပြီဒီမတိုင်ခင်နှစ်ပွဲနိုင်တစ်ပွဲတည်းရေနဲ့အလားအလာကောင်းနေတဲ့မြန်မာ U16 မိန်းကလေးအသင်းအောင်မြင်မှုဆက်ရမယ်လို့ယုံကြည်ပါကြောင်းတင်ပြရင်းဒီသတင်းပတ်အားကစားအစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်။ရှင်လန်းချမ်းမြေကြပါခင်ဗျာ
။အဖတ်စင်အားကစားကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။မနက်ဖြန်ကြာတာပရင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ။ VOA ကနေအခုအတန်လွှင့်နေတဲ့တနိုင်းစာအစီအစဉ်အလုံးကိုလည်းအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။ခရော့ချန်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလင်းကပြောပြပေးပါအောင်။
မြောက်ကိုရီးယားမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား3ဦးပြန်လည်လွတ်မြောက်လာပြီးနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူအမေရိကန်ကိုပြန်လာနေပြီဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။လွတ်မြောက်လာသူ3ဦးရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေပုံရရောင်းလဲ Twitter အင်တာနက်လူမှုကွန်ရက်ကနေသမ္မတထရန့်ဒီနေ့ပဲပြောလိုက်တာပါ။သမ္မတထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်တို့ရဲ့ထိပ်သီးတွေ့ဆုံမှုအတွက်ကြိုတင်စီစဉ်မှုဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုတွေ့ရောက်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံအမေရိကန်တွေလွတ်မြောက်လာတာလည်းဖြစ်ပါတယ်။ဒီနိုင်ငံနဲ့ကမ္ဘာ့အရေးကြီး6နိုင်ငံတို့ကြားလွန်ခဲ့တဲ့3လလောက်ကရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပေမဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ကျန်နိုင်ငံတွေကတော့ဆက်လက်လိုက်နာဖို့ကတိပြုပြောဆိုလိုက်ကြပါတယ်။ပြည်တွင်းနိုင်ငံကြီးဝန်ကြီးရှာရီလက်ထရီယန်ကတော့သဘောတူညီချက်ပြပြမသွားသေးတဲ့အကြောင်းဒီနေ့ပဲပြောဆိုခဲ့တာပါ။ရုရှားနဲ့ဂျာမနီနိုင်ငံကြီးဝန်ကြီးတွေလည်းမော်စကိုမြို့တော်မှာမနက်ဖြန် EU နဲ့ဆွေးနွေးဖို့စီစဉ်ထားပြီးတရုတ်နိုင်ငံကြီးဝန်ကြီးဌာနကတော့2015 EU နျူကလ িয়ার သဘောတူညီချက်ကိုကာကွယ်ဆောက်ရှောက်သွားမယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ထောက်လိုင်းဝန်ထမ်းအောင်လည်းဖြစ်ဒုတိယညွှန်ကြားရေးမှူးလည်းဖြစ်တဲ့ဂျင်နာဟက်စပယ်ကိုအေဂျင်စီရဲ့အကြီးအကဲဖြစ်ဒီပြုခန့်အရေးထက်လွတ်တော်ထောက်လိုင်းကော်မတီမှာကြားနာဆစ်ဆင်းနေပါတယ်။ကြားနာပွဲအတွင်းမှာတော့ CIA ရဲ့ကျန်းတဲ့စစ်ကြောရေးနည်းစနစ်တွေကိုပြန်လည်ကျင့်သုံးလို့မှာမဟုတ်တဲ့အကြောင်းဒုတိယညွှန်ကြားရေးမှူးကပြောဆိုသွားခဲ့တာပါ။အာဖဂန်နိုင်ငံမြို့တော်မှာဒီလာတဲ့ဒုတိယအကြိမ်ကြီးမားတဲ့ဘုံခွဲတိုက်ခိုက်မှုဖြစ်ကာဘူးမြို့တော်အနောက်ဘက်နဲ့အလယ်ဘက်ကနေရာတစ်ချို့မှာဒီနေ့မွန်းလွဲပိုင်းကအထူးကံဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အကြောင်းပြည်ရဲဝန်ကြီးဌာနကအတည်ပြုလိုက်ပါတယ်။နယ်မြေ73လို့လူသေများတဲ့ရဲတပ်ဖွဲ့ဌာနရုပ်ရှိတဲ့နေရာမှာစစ်သွေးကြွအများပြားကစတင်တိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့တဲ့အကြောင်းပြည်ရဲဝန်ကြီးဌာနပြောခဲ့သူနာချစ်တန်နဲ့ရှာတီဗီပြောဆိုခဲ့တာဖြစ်ပါတယ်
။တရင်အချင်းချက်ကိုကောင်းလင်းဦးကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂဲလ်ဒူဘန်စကီဖြစ်ပါတယ်။ VOA American ရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နိုင်ခွဲနဲ့9နိုင်ခွဲထိလိုင်းတိုမီတာ24 kHz 11.3ညလိုင်းတိုမီတာ32 kHz 9.25နဲ့လိုင်းတိုမီတာ40 kHz 9.30တို့ကနေဖန်ယူနိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ကျေးဇူးများပါ
This program has come to you from the Voice of America, Washington.